Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များမင်္ဂလာရှိတဲ့မနေ့ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်ဇူလိုင်6ရက်စနေမနေ့ခင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေပါပြီ။မနေ့6နိုင်ရက်နေ့ခွန်တိုင်းတိုက်ရိုက်တင်ဆက်သွားမယ့်အခု VOA မနေ့ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်တော့ကျွန်တော်ညဉ့်ရက်ကတာဝန်ယူတင်ဆက်သွားမှာပါဗျာ။
အိန္ဒိယဝန်ကြီးချုပ်မကြာခင်ရုရှားကိုတွားရောက်ဖို့ရှိပါတယ်။ဟားမတ်စ်နဲ့အပြစ်ကရစဲရေးနောက်တစ်ပတ်ပြန်ညှိနှိုင်းမယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။ယူရိုဘောလုံးပွဲမှာစပိန်နဲ့ပြင်သစ်တို့ဆီမီဖိုင်နယ်တက်သွားကြပါပြီ
။အဲ့လိုနောက်ဆုံးရသတင်းတွေအပြင်မနီပူအချင်းနောင်တွေကမြန်မာပြည်အစာငတ်ခံတိုက်ပွဲနောက်ဆုံးအခြေအနေစစ်ကောင်စီကကျင်းပမယ်လို့ဆိုထားတဲ့ရွေးကောက်ပွဲနဲ့တရုတ်အခမ်းကဏ္ဍသုံးသက်ချက်နောက်ကမ္ဘာသတင်းမီဒီယာတွေထဲမှာမြန်မာအကြောင်းဘလို့ဤတာပြောဆိုနေကြလဲဆိုတော့လည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်မြို့သမီးကဏ္ဍမှာတော့တခွက်ခဲပညာရဲ့လိလာကျင်သူတွေကိုလမ်းညွန်တနန်းပေးနေသူမြို့သမီးတူအကြောင်းလည်းမေးမြန်းထားပါတယ်ဒါပြင်သုတဆောင်တဲ့အမေရိကန်တခွက်သိပ်ပံတဲ့ဤပညာပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်ညာအခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်တဲ့တဲ့တွေကိုဒေါခင်မျိုးသက်ကကြီးညာပေးပါအောင်ညာ
အစ္စရေးဟမစ်စပွဲအပြစ်ရရဲ့နှိမ့်နှိုင်းမှုတွေကိုလာမယ့်သတင်းပတ်ထဲပြန်ပြီးလုပ်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူယုံကတောက်ကြနေမှာကြေညာပါတယ်။ဒိုဟာမှာကာတာနိုင်ငံကညှိနှိုင်းရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့အစ္စရေးထောက်လှမ်းရေးမိုးဆက်အဖွဲ့အကြီးကဲဒေးဗစ်ဘာနီယာပြန်ရောက်လာပြီးတဲ့နောက်မှာအစ္စရေးကအခုလိုသတင်းထုတ်ပြန်လိုက်တာပါ။ဒါပေမဲ့အပြစ်ရရေးနဲ့တရားခံပြန်ပြီးလွှတ်ပေးရေးသဘောတူညီချက်နဲ့ပတ်သက်ပြီးနှစ်ဖက်ကြားမှာကွာဟချက်တွေရှိနေသေးပဲလို့လည်းပြောပါတယ်။ဟမတ်စ်ပြောခွင့်ရကတော့ဂါဇာအဖြစ်ရရေးအမေရိကန်ဘက်ကတင်သွင်းတဲ့အစီအစဉ်နဲ့ပတ်သက်ပြီးပြင်ဆင်မှုအတွက်သူတို့ရဲ့ပြောဆိုချက်တွေပေါ်မှာကြားဝင်ပြီးနှိမ့်နိုင်သူတွေကအပြုသဘောဆောင်တုံ့ပြန်တယ်လို့တောက်ကြနေမှာပြောပါတယ်။ဒါပေမဲ့အစ္စရေးဘက်ကအနေအထားကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းပြောပါတယ်။အမေရိကန်သမ္မတအင်ဂျူကတော့သမ္မတဂျိုးဘိုင်ဒန်ဟာဒီလထဲမှာဝါရှင်တန် DC ကိုလာဖို့ရှိတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူနဲ့တွေ့ဆုံနိုင်ပွဲရှိတယ်လို့တောက်ကြနေမှာပြောပါတယ်။အနောက်ဖက်ကမ်းဒေသကဂျန်နင်းမြို့မှာအစ္စရေးစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းတဲ့စစ်ဆင်ရေးကြောင့်ပါလက်စတိုင်း9ဦးသေဆုံးတဲ့အချိန်မှာပဲအခုလိုဂါဇာအပြစ်ရရေးဆိုင်ရာဆွေးနွေးပွဲအကြောင်းပြောကြားခဲ့ကြတာဖြစ်ပါတယ်။ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးဖို့အတွက်တောက်ကြနေမှာမော်စကိုကိုသွားရောက်ခဲ့ပါတယ်။ဝန်ကြီးချုပ်အော်ဘန်ဟာယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့တွေ့ဆုံဖို့အတွက်ယူကရိန်းနိုင်ငံကိုကြိုတင်အကြောင်းမကြားဘဲနဲ့တွားရောက်ခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲရုရှားကိုအခုလိုရုတ်တရက်တွားရောက်ခဲ့တာလည်းဖြစ်ပါတယ်။အော်ဘန်ဟာ EU ဥရောပသမ္မတမှာပူတင်ရဲ့အနီးကပ်မိတ်ဆွေဖြစ်တဲ့အများသတ်မှတ်တာကိုခံရသူပါ။ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲအတွက်ရုရှားပေါ်မှာအရေးယူဒဏ်ခတ်မှုတွေကိုရောယူကရိန်းကိုကူညီဖို့အတွက် EU ရဲ့ဂျိုးပန်းမှုတွေကိုပါအလုံမဖြစ်အောင်တားဆီးတာ၊ကြံ့ကြံ့အောင်လှုပ်ဆောင်တာတွေပုံမှန်လုပ်လို့ရှိပါတယ်။ဒါကြောင့်ရုရှားရဲ့ယူကရိန်းကျူးကျော်မှုဟာအရှေ့ဥရောပဒေသနိုင်ငံတွေရဲ့လုံခြုံရေးကိုချိမ့်ချောက်နေတယ်လို့ခံယူထားတဲ့ EU နဲ့ NATO မဟာမိတ်တွေကဟန်ဂေရီကိုစိတ်ပြတ်နေကြတာဖြစ်ပါတယ်။ EU မူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရယ်ကတော့အခုလိုအော်ဘန်ရဲ့မော်စကိုခီးစင်ဟာဟန်ဂေရီနဲ့ရုရှားတို့ကြားနှစ်နိုင်ငံဆက်ဆံရေးသာဖြစ်ကြောင်းနဲ့ဥရောပကောင်စီကဆစ်လွတ်တာမဟုတ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတော့ Labour Party ကရွေးကောက်ပွဲမှာအပြတ်အနိုင်ရခဲ့ပြီး나이ဘိုင်းတွင်မှာပဲပါတီခေါင်းဆောင် Keir Starmer ဟာဗြိတိန်ဝန်ကြီးချုပ်ဖြစ်လာပါပြီ။ Keir Starmer နဲ့သူ့ရဲ့ဇနီးဖြစ်သူ Victoria တို့အမှတ်30 Downing Land ဝန်ကြီးချုပ်နေအိမ်ကိုရောက်လာချိန်မှာ Starmer ကသူ့အစိုးရအဖွဲ့အနေနဲ့လူထုရဲ့ယုံကြည်မှုကိုပြန်ပြီးရအောင်လုပ်မှာဖြစ်ကြောင်းနဲ့အပြောင်းအလဲတွေဖြစ်လာဖို့အတွက်ချက်ချင်းပဲအလုပ်ဆက်လုပ်တော့မယ်လို့သူကိုထောက်ခံသူတွေကိုကတိပေးခဲ့ပါတယ်ဗြိတိန်နိုင်ငံကိုပြန်ပြီးထူထောင်มาဖြစ်တယ်လို့အခွင့်အလမ်းအခြေခံအဆောက်အအုံတိဆောက်ဖို့အတွက်အောက်တစ်ချက်ပြီးတစ်ချက်နဲ့စတင်မယ်လို့ပြောပါတယ်သူဟာဝန်ကြီးချုပ်တာဝန်ကုံဆုံးသွားတဲ့ရီရှိဆုနက်လွန်ခဲ့တဲ့နှစ်နာရီလောက်ကနှုတ်ဆက်စကားပြောခဲ့တဲ့နေရာမှာပဲသူ့ကိုထောက်ခံသူတွေကိုမင်ကွန်းပြောခဲ့တာဖြစ်ပါတယ် အခုလိုမင်းကမပြောခင်အချိန်မှန်ကလေးမှာတော့ဘရစ်တင်ဘုရင်တတိယမြောက်ချားစ်ကသူ့ကိုဘာကင်ဟမ်နန်းတော်မှာတည်ထောင်အခမ်းအနားဖိတ်ကြားကျင်းပခဲ့ပြီးသူ့ကိုအစိုးရဖွဲ့ဖို့အတွက်တာဝန်ပေးခဲ့တာဖြစ်ပါတယ်။ဘရစ်တင်နိုင်ငံရဲ့ရွေးကောက်ပွဲမှာ Labour Party ကအမတ်နေရာ650ထဲမှာ410ရခဲ့ပြီးအမတ်နေရာ118နေရာသာရတဲ့ Conservative Party ကိုအနိုင်ရခဲ့တာလည်းဖြစ်ပါတယ်။
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တံကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တင်းပြင်းနဲ့မြဝတီမြို့က online လိန်လေခိုင်းမှာအထမအလုတ်ခိုင်းစီတာခန့်နေရတဲ့မော်ရိုကိုနိုင်ငံသား12ယောက်ကိုဇူလိုင်5ရက်နေ့မှာကယ်တင်နိုင်ခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။သူတို့အားလုံးဟာမြောက်ရီမြို့ကတရုတ်နိုင်ငံသားတွေကြီးကြပ်ပြီးလုပ်ကိုင်နေတဲ့ online လိင်လယ်ခိုင်းတွေမှာအထမခိုင်းစီတာကိုခံနေရတာဖြစ်ပြီးသူတို့လွတ်မြောက်ဖို့ထိုင်းနဲ့မော်ရိုကိုတန်ယုံတာဝန်ရှိသူတွေပူးပေါင်းပြီးလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်။ဒီလွတ်မြောက်လာတဲ့မော်ရိုကိုနိုင်ငံသားတွေဟာနှိမ့်ဆက်နှင်းပတ်မှုခံထားရပြီးမျက်နှာနဲ့လက်တွေမှာတော့ဒဏ်ရာတွေတွေ့ရတယ်လို့ထိုင်းနေကြာဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကဲဆဲလာတဲ့ဒီမော်ရိုကိုနိုင်ငံသားအားလုံးကိုမဲဆောက်လူမှုကြီးကြပ်ရေးဌာနကိုပို့ဆောင်ခဲ့တယ်လို့အဲဒီကမှတဆင့်သူတို့ကိုဖွံ့ဖြိုးရေးနဲ့လုံခြုံရေးဆိုင်ရာစောင့်ရှောက်ရေးအဖွဲ့ကိုလွှဲပြောင်းပေးပြီးလူကုန်ကူးတာနဲ့အထမခိုင်းစေတာခံရမှုရှိမရှိထပ်ပြီးစစ်ဆေးနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဘက်က online call center ဂိုင်းမှာအတင်းကျပ်အခိုင်းစေခံနေရတဲ့မော်ရိုကိုနိုင်ငံသားက150လောက်ရှိနေတယ်လို့ထိုင်းလွှတ်တော်မှ9ရစီမန်ကပြောပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလာမယ့်တနင်္လာနေ့မှာရုရှားကိုနှစ်ရက်ခီးစဉ်လာရောက်မှာဖြစ်ကြောင်းရုရှားအစိုးရကသတင်းထုတ်ပြန်ပါတယ်ဒါဟာအိန္ဒိယဝန်ကြီးချုပ်လာရောက်မယ့်နေ့ကိုပထမဆုံးတရားဝင်ထုတ်ပြန်တာလည်းဖြစ်ပါတယ်ရှေးခေတ်ကာလကတည်းကရုရှားဟာအိန္ဒိယနဲ့ခိုင်မာတဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီး2022ယူကရိန်းကိုရုရှားကျူးကျော်စစ်စတင်ချိန်ကစပြီးအိန္ဒိယဟာရုရှားအတွက်အဓိကကုန်သွယ်ဘက်ဖြစ်လာပါတယ်။အမေရိကန်နဲ့မဟာမိတ်တွေကရုရှားပုံကုံတွေအနောက်နိုင်ငံဈေးကွက်မဝင်နိုင်အောင်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်လာတဲ့နောက်ပိုင်းရုရှားရဲ့ရေနံသဘောဝဓာတ်ငွေတွေအဓိကဝယ်ယူသူကတရုတ်နဲ့အိန္ဒိယဖြစ်လာပါတယ်။ဝန်ကြီးနရင်ဒရာမိုဒီလက်ထံမှာယူကရိန်းကိုဝင်သိမ်းတဲ့ရုရှားလုပ်ရက်ကိုအိန္ဒိယကအပြစ်တင်ရှုံချတာမဟုတ်ဘဲငြင်းချမ်းစွာအပြေရှားဖို့လိုလားတယ်လို့သာပြောခဲ့တာပါ။ဒါပေမဲ့ရုရှားကအိန္ဒိယရဲ့အဓိကပြိုင်ဘက်တရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးထူထောင်လာခြင်းကစပြီးရုရှားအိန္ဒိယဆက်ဆံရေးတင်းမာမှုရှိလာတာပါအနောက်မဟာမိတ်တွေကိုဒဏ်ပြန်ထိုးနှက်ဖို့ရုရှားနဲ့တရုတ်တို့ဖွဲ့စည်းလိုက်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ရဲ့ခြေစပင်းနဲ့ထိပ်သီးအစည်းအဝေးကိုလည်းအိန္ဒိယဝန်ကြီးချုပ်မတက်ဖဲနေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီချင်ပင်တို့ကိုယ်တိုင်တက်ရောက်တဲ့ဒီကာဇက်စတန်မှာကျင်းပတဲ့နှစ်ပတ်လည်အစည်းအဝေးအတွက်သူ့နိုင်ငံခြားရေးဝန်ကြီးကိုပဲမိုရီကဆက်လွတ်ခဲ့တာဖြစ်ပါတယ်2024ဥရောပဖလားယူရို2024အမျိုးသားဘောလုံးပြိုင်ပွဲရဲ့ quarter final အဆင့်ပွဲစဉ်တွေမှာ Spain အသင်းက Ancient Germany အသင်းကို2-2နဲ့အနိုင်ရပြီးအချို့ဘောလုံးပွဲကိုအစောဆုံးတက်သွားနိုင်ပါပြီ Champion 3ချိန်စီနဲ့အများဆုံးဥရောပဖလားရထားတဲ့ Germany နဲ့ Spain နှစ်သင်းစလုံးဟာဘောလုံးပိုင်ဆိုင်မှုနဲ့ဂိုးကန်သွင်းခွင့်ရမှုတွေတိတ်မကွာချပဲအပြန်အလှန်ကစားခဲ့ကြတာပါမိနစ်90အတွင်းမှာတကိုးစီတည်းဖြစ်နေတဲ့အတွက်မိနစ်30ဆက်ပြီးကစားတာမှာတော့အချိန်ပိုပွဲပြီးခံနေ116မိနစ်ကြာမှာစပိန်ကွင်းလယ်လူမာရီနိုကအနိုင်ကိုသွင်းပါတယ်စပိန်ဟာပုံမှန်ပွဲချိန်ဒုတိယပိုင်း50မိနစ်မှာအိုမိုရဲ့သွင်းကိုနဲ့ဥဆောင်နိုင်ပါတယ်ဒါပေမဲ့အင်ဂျင်ဂျာမနီက89မိနစ်မှာခြေပါကိုပြန်သွင်းနိုင်လို့တကိုးစီဖြစ်သွားပြီးပွဲကအချိန်ငယ်ရှိလာတာပါဒါပေမဲ့စပိန်ကအချိန်ပိုမှာနောက်ကျဂိုးနဲ့အနိုင်ယူခဲ့တဲ့အတွက်ဂျာမနီသင်းဟာခုမြေကိုပရိသတ်ရှေ့မှာရှုံးပွဲကြုံရပြီးပြိုင်ပွဲကနေထွက်သွားခဲ့ရပါတယ်။နောက်ထပ် quarter final တပွဲမှာလည်းနာမည်ကြီးတက်ရှင်မှုတွေဖြစ်တဲ့အမ်ဘာပေရဲ့ပြင်သစ်အသင်းနဲ့ဆီရော်နယ်ဒိုရဲ့ပေါ်တူဂီတွေ့ဆုံကြပေမဲ့နှစ်သင်းလုံးဂိုးမသွင်းနိုင်ခဲ့တဲ့အတွက်ပနာတီအဆုံးဖြတ်ကမ်းရမှာပြင်သစ်က5-3နဲ့အနိုင်ရသွားတာပါ The Voice of America, VOA.
စနေနေ့ထိတ်တန့်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါများ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပြိုင်ထဲမှာကြည့်ရှုနားဆင်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကိုတော့ VOA Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုနိုင်ပါတယ်အခုတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲတရုတ်ခန်းကဏ္ဍသုံးသက်ချက်မတင်ဆက်ခင်မှာပထမဆုံးအနေနဲ့အိန္ဒိယကသတင်းတပုတ်နဲ့စတင်ပါမယ်အိန္ဒိယမဏိပူပြည်နယ်အင်ဖာထောင်ထဲမှာအခွင့်အရေးတချို့ရဖို့အစာငတ်ခံဆန္ဒပြနေကြတဲ့မြန်မာအကျဉ်းသားတွေဟာဂျမားရဲ့အခြေအနေကြောင့်သူတို့ရဲ့ဆန္ဒပြမှုကိုဗုဒ္ဓဦးနေမှာပဲရက်ဆိုင်လိုက်ပါတယ်။ဒါဟာလက်တလော့အခြေအနေရဆုံးဖြတ်ရတာဖြစ်ပြီးတောင်းဆိုတာတွေရဖို့အတွက်တော့အစာငတ်ခံဆန္ဒထပ်ပြဖို့အစီအစဉ်ရှိကြောင်းသူတို့ကပြောပါတယ်။ဒီကြောင်းသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြပေးပါဦးမယ်။
လူရဲ့စီဗီထောင်ကပြန်မလွတ်လာသေးတဲ့အတွက်အစာငတ်ခံပြီးဆန္ဒပြတောင်းဆိုနေတဲ့အင်ဖာထောင်ထဲကမြန်မာအကျဉ်းသားတွေဟာကျမကြီးအခြေအနေတွေကြောင့်18ရက်ကြာတဲ့သူတို့ရဲ့အစာငတ်ခံတပိတ်ကိုရန်နာလိုက်ကြပါတယ်။နိုင်ငံသားဥပဒေနဲ့မဏိပူအစိုးရကသူတို့ကိုဖမ်းဆီးထောင်ချခဲ့တာဖြစ်ပြီးလူရဲ့စိတ်ပင်မဲ့ပြန်မလွတ်သေးတာကြောင့်အခုလိုဆန္ဒပြတာတွေဖြစ်ပေါ်ခဲ့တာပါ။အင်ဖာထောင်ထဲမှာမြန်မာအကျဉ်းသားကျားမ150ကျော်ရှိပြီးတချို့ဆိုရင်လူရဲ့စေပြီးတာတော့နှစ်နှစ်နီးပါထောင်ထဲမှာအဖမ်းခံရပါတယ်။ထောင်ချခံရကနေအ мян ပြန်လွတ်ပေးဖို့အိန္ဒိယနယ်စပ်ကမြို့တစ်ခုခုမှာသူတို့နေထိုင်ခွင့်ရဖို့အဓိကတောင်းဆိုထားကြပါတယ်။အခုလိုအစာငတ်ခံတဲ့လူရဲ့ရန်နာလိုက်တာကယာယီဖြစ်ပြီးတောင်းဆိုချက်တွေကိုရရှိဖို့သူတို့ထပ်ပြီးတော့အစာငတ်ခံတဲ့ပိတ်ထပ်လုပ်ဖို့ရှိကြောင်းလဲအကျဉ်းသားတွေကိုကူညီပေးနေသူတူကအခုလိုပြောပါတယ
်။အားရှိရာသူအပြတ်သွားလို့ဆက်တရားလို့ဖြစ်သွားတဲ့ဆိုတော့ဆက်တရားလို့ဆိုရင်ဆက်တရားအားပြတာဖြစ်တယ်အားပြတော့ဒီရန်ချာနေရတယ်လို့တောင်းလို့ဆုံးလိုက်တယ်ဒီသူတို့ရဲ့တောက်စစ်တွေလိုက်ရတာဘာမှမရှိဘူးအဖြေဒီရန်ချာကိုသူတို့နောက်ပိုင်းသူတို့ပြန်တော့နောက်ထပ်အလုပ်တွေဆိုင်ကိုဝင်နေတယ်သူတို့စဉ်းစားစဉ်းစားချက်လို့ဘယ်လိုလဲဒီရန်ချာနေရတယ်သူတို့အကြောင်းကိုပြောလာ
အယောက်တရာနီးပါးနဲ့အစာငတ်ခံဆန္ဒပြတာစတင်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာ66ရောက်က18ရက်ကြာတဲ့အထိဆန္ဒပြတောင်းဆိုခဲ့ပါတယ်။ရေရှည်ဆန္ဒပြနိုင်မှုအတွက်နောက်ပိုင်းရက်တွေမှာထောင်တွင်းသူတို့စိုက်ပျိုးထားတဲ့သီးနှံတွေကိုစားသုံးခဲ့ကြတာပါ။ထောင်ဘက်ကတော့သူတို့အနေနဲ့ဒီလိုတောင်းဆိုချက်တွေကိုလိုင်လျောပေးနိုင်တဲ့အခွင့်အာဏာမရှိဘူးလို့လာရောက်ညှိနှိုင်းတဲ့ရက်ကပြောခဲ့ပါတယ်။ဒါပေမဲ့မြန်မာအကျဉ်းသားတွေအစာငတ်ခံပြီးတောင်းဆိုနေတဲ့ကိစ္စကိုပြည်내အစိုးရစီကိုတင်ပြထားတယ်လို့သူတို့ကပြောပါတယ်။အစိုးရရှိနေတယ်လို့ယူဆရတဲ့ရှိနေတချို့နဲ့ထောင်အာဏာပိုင်တွေကတော့အကျဉ်းသားတွေကိုမြန်မာတန်ရုံနဲ့ချိတ်ဆက်ပြီးမြန်မာနိုင်ငံဘက်ပြန်ဖို့အကြံပြုပါတယ်အကျဉ်းသားတွေဘက်ကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာသူတို့အတွက်စိုးရိမ်စရာဖြစ်လို့အဲ့ဒီနီလန်းကိုလက်မခံနိုင်ကြောင်းတုံ့ပြန်ခဲ့ကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြခဲ့တာပါဗျာအခုတော့မြန်မာအရေးသုံးသက်ချက်တပုတ်နဲ့ဆက်ပါမယ်တာဝန်ပြီးဆုံးလို့ပြန်လဲထွက်ခွာရမယ်တရုတ်တမ္မတ်ကြီးချန်ဟိုင်းဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌပချုံမူကြီးမဲအောင်လိုင်ကိုလာနှုတ်ဆက်ပြီးအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုအတွက်ကြိုတင်ပြင်ဆင်ဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့တယ်လို့မနေ့ကထုတ်ပြန်တဲ့စစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရန်ကုန်ကတရုတ်တန်ရုံရဲ့ကြေညာချက်ထဲမှာတော့တရုတ်မြန်မာဆက်ဆံရေးပုံမခိုင်မာစေရေးဆွေးနွေးခဲ့ကြအောင်ရည်သားထားပါတယ်။စစ်ကောင်စီရဲ့2025ခုနှစ်ရွေးကောက်ပွဲလမ်းကြောင်းမှာတရုတ်ရဲ့အခမ်းအနားနဲ့ပတ်သက်လို့သုံးသက်ချက်တွေအကြောင်းကိုရန်ကုန်ကပေးပို့ထားတယ်လို့ကိုစော်မိုးကျော်ကတင်ဆက်ထားပါတယ်ခင်ဗျာ။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်ပြည်သူသမ္မတနိုင်ငံသားအမတ်ကြီးချန်ဟိုင်းတို့ဟာဇူလိုင်လ4ရက်နေ့မှာနေပြည်တော်မှာရှိတဲ့စစ်ကောင်စီဥက္ကဋ္ဌရုံးတန်တမန်ဆောင်ဧကန်းမှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံရမှာအထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့တဲ့အပြင်နေဆက်ဒေသတည်ငြိမ်အေဂျင်စီအတွက်ပူးပေါင်းဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ကြမ်းပါဖော်ပြထားပါတယ်။အဲ့ဒီနောက်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးပြည်တွင်းငြိမ်းချမ်းရေးတွေမှာလည်းတရုတ်နိုင်ငံကကူညီဆောင်ရွက်ပေးနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစလို့ရှမ်းမြောက်ပိုင်းမှာတကြောပြန်စီရေးတင်းပါနေချိန်မှာတမရဟောင်းဦးသိန်းစင်ရဲ့တရုတ်ခရီးစဉ်ထွက်ပေါ်လာတာပါ။အခုလဲတာဝန်ပြီးဆုံးလို့ပြန်လဲထွက်ခွာတော့မဲ့တရုတ်တန်အမတ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာရွေးကောက်ပွဲကိစ္စဆွေးနွေးတာကိုတရုတ်ကပြုလုပ်နေတာဖြစ်ပါတယ်။ဒါဟာအရင်စစ်အာဏာရှင်ဟောင်းဦးတန်းရွှေလန်းစင်အတိုင်းတရုတ်အကူအညီနဲ့ရွေးကောက်ပွဲလုပ်ပြီးစစ်ယူနီဖောင်းကနေပြောင်းပြီးအမေရိကန်ဒီမိုကရေစီအစိုးရတရားပေါ်ထွက်လာရေးဖြစ်လာနိုင်တယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့နိုင်ငံရေးလေလာသုံးသပ်သူတူက VOA ကိုပြောပါတယ်
။ကျွန်မဟာရင် အရင်တော့သူတို့ဆွဲကင်နေကြပြောင်းစုကဘဝချုပ်ကင်နေမှုပမာကြီးစုတဲ့မှုကိုလက်လွတ်ပြီးတော့ဒီတိုင်းသားတော်လိုင်းတပ်ဖွဲ့တွေကိုဒီလိုကတော့စီဝါရေးလက်ထူတာပေါ့နော်ဘုလိုနိုင်ငံကြီးလက်ထူတာမျိုးလေလုပ်နိုင်လာကြကြောက်ရှိတယ်ဒီစာမုံးသေးတယ်လည်းပတ်သက်နိုင်တယ်ဒီစင်းလို့သူသုံးနေတယ်လို့ပြောနေတဲ့တန်တန်လေးစောစောရယ်စောပိုင်းနေထိုးရတယ်လေကျော်ရီချင်လန်ဒီလန်ဒီကိုရတယ်နိုင်ငံကြီးကလက်ထူပြီးတော့အာဏာတည်နေကိုချက်ချိုးပူဇော်ဘူးလမ်းကတော့အနည်းငယ်များတော့ရှိတယ်
တဖက်မှာလည်းတရုတ်အပါအဝင်အာဆီယံနဲ့နိုင်ငံတကာအစိုးရတချို့ကဘလို့ပဲအကြံပေးပါစေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရွေးချယ်မှုအပေါ်မှာပဲမူတည်တယ်လို့တရုတ်မြန်မာဆက်ဆံရေးအကဲခတ်ဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်နိုင်ငံကြီးကအနေနဲ့မင်းအောင်လှိုင်ကိုတရုတ်ကတခါမှခေါ်ခဲ့တဲ့ပြချခဲ့တဲ့အနေအထားမရှိတဲ့ပြင်တန်းနိုင်ဆိုမင်းအောင်လှိုင်ကိုကြောင်းနေတယ်တရုတ်အနေနဲ့အစီအစဉ်ပြောင်းနေတယ်ဆိုတာနော်ကျွန်တော်သဘောပေါက်ပါတယ်အခုချက်ချင်းမင်းအောင်လှိုင်ကိုထုတ်ချပြီးအစားထုတ်ဖို့ဆိုတာမင်းအောင်လှိုင်သဘောမတူဘဲနဲ့ဘယ်လိုမှမဖြစ်နိုင်ပါဘူးစစ်ကောင်စီကအာဏာ300လုံးချုပ်ကင်ထားတယ်2007ဖွဲ့စည်းပုံကိုလည်းသူကတက်လက်ပြီးချုပ်ကင်ထားတယ်ဆိုတဲ့အခြေအနေအောက်မှာမင်းအောင်လှိုင်ကိုဘယ်သူကထုတ်ချနိုင်လဲဒီအနေအထားကမင်းအောင်လှိုင်သဘောကျမှလားလေနော်မင်းအောင်လှိုင်လက်ခံမှသာဖြစ်နေနေချင်းဖြစ်နိုင်ငံတကာကဘယ်လိုပဲသဘောတူညီသဘောချမှုရှိရှိနော်ပြုတ်ပြင်းနေတဲ့မင်းအောင်လှိုင်ကိုမလိုလားတော့ညာလဲတကယ်လို့မင်းအောင်လှိုင်သဘောမတူဘူးဆိုရင်ဦးသိန်းစိန်ကိုရာဇပလင်မှာတင်မှုဆိုတာလုံးဝဖြစ်နိုင်တဲ့အခြေအနေရှိပါဘူး
တပတ်မှလည်းဇွန်လ25ရက်နေ့ကစတင်ခဲ့တဲ့2029စစ်စင်ရေးဒုတိယပိုင်းမှာညီနောင်မဟာမိတ်3ဘက်နဲ့ຫນွေဦးတော်လှန်ရေးလက်နက်ကင်တပ်တွေပူးပေါင်းပြီးနယ်မြေသိမ်းစစ်စင်ရေးတွေအရှိန်အဟုန်နဲ့စတင်နေပါတယ်။အာဏာသိမ်းစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲလမ်းကြောင်းကိုစုပ်ကင်ထားသလိုမကြသေးခင်လပိုင်းအတွင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က2025ခုနှစ်ထဲမှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပါတယ်။အဲ့ဒီလိုရွေးကောက်ပွဲလုပ်တဲ့နေရာမှာစစ်ကောင်စီချပြထားတဲ့ပထမအခင်းအကျင်းကတော့မတည်ငြိမ်တဲ့ဒေသတွေကိုခြံထားပြီးတည်ငြိမ်တဲ့ဒေသတွေမှာပဲရွေးကောက်ပွဲကျင်းပဖို့နဲ့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပဖို့ဖြစ်ပါတယ်။စကိုင်းတိုင်းမကွေးတိုင်းမြောက်ဖက်နေရာတချို့ရှမ်းပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်၊ပဲခူးတိုင်းအရှေ့တန်းတနင်္သာရီတိုင်းဒေသအတွင်းမှာနေရာအနည်းငယ်ကိုခြံလှပ်ပြီးကျန်နေရာတွေမှာရွေးကောက်ပွဲလုပ်ဖို့စစ်ကောင်စီဥက္ကဋ္ဌကတင်ပြခဲ့တာရှိပါတယ်။တာဝန်ကပြီးဆုံးပြီးတော့တရုတ်တန်မတ်ကြီးချန်ဟိုင်းဟာစစ်ကောင်စီနိုင်ငံသားရဲ့ဝင်ကြီးဦးတန်းဆွေနဲ့ဇူလိုင်လ4ရက်နေ့ကနေပြည်တော်မှာတီးခြားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံအကြားရှင်ရင်းဆွဲဆွေမျိုးပေါက်ဖော်ချစ်ကြည်ရေးရင်းနှီးမှုခိုင်မာစေရေးဒေသတွင်းနဲ့နိုင်ငံတကာမျက်နှာစာမှာအထူးသဖြင့်အာဆီယံနဲ့ကုလသမဂ္ဂမှာပုံမနိကတ်စွာပူးပေါင်းဆောင်ရွက်ရေးနေဇတ်ဒေတာတလျှောက်ငင်းချမ်းရင်းနဲ့တင်းငင်းရေးကိစ္စတွေဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။2019ခုနှစ်ဇွန်လကနေ2024ခုနှစ်ဇူလိုင်လအထိတာဝန်ထမ်းဆောင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးချန်ဟိုင်းဟာပြီးခဲ့တဲ့ဧပြီလကလည်းနေပြီးတော့6လုံးတန်းမှနေထိုင်တဲ့စစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးအငိမ့်စာဦးတန်းရွှေအပါအဝင်သမ္မတဟောင်းဦးသိန်းစိန်တို့ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA ရဲ့စနေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်အောင်ပါ။ဦးကျော်စံသားကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြထားပါတယ်။
ဟုတ်ကဲ့ကူရိုက်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့2029စစ်စင်ကိုပဂရီအစီတိုင်းချုပ်မြင်သုံးသက်ခြင်းစစ်ဆရာမှခီးတဲ့ဘယ်လိုစဉ်းစားနေရယူစဉ်တယ်လဲဒီညမှာနိုင်ငံတကာရဲ့အထောက်အပံ့ကဘယ်လောက်အရေးကြီးတယ်လဲဆိုတာတွေဖြစ်ပါတယ်အဲ့ဒီနေရာမှာပထမဆုံးပြောပြလိုတဲ့အကြောင်းအရာကတော့ပူတင်မြန်မာ1027 in realist perspective မြန်မာနိုင်ငံရဲ့2029စစ်စင်ကိုအစီတိုင်းချုပ်မြင်ခြင်းဆိုတဲ့ကောင်းစဉ်နဲ့David Scott Mathia ဆင်းသုံးတဲ့ဖြစ်ပါတယ် asiatimes.com ကတို့ပြောပြမှာပါခင်ဗျာ
လက်ဆက်နှစ်ခုနှစ်ဆစ်စင်ရေးစစ်လက်ကြံမြင်လာတဲ့အခါပြန်လဲသုံးသပ်ပြီးသင်ခန်းစာနဲ့သတိပြုစရာတွေရှိတယ်လို့ဖော်ပြထားပါတယ် ထူးစစ်အတွက်အချင်းချင်းနှိမ့်နိုင်ပြီးစိုးစိုးစိတ်စိတ်နဲ့ကာလာတာရှည်စီစဉ်နိုင်ခဲ့တာဟာညီနောင်သုံးဘွဲ့ရဲ့အမွန်နဲ့သင်္ကန်းသာဖြစ်တယ်။ညီနောင်သုံးဘွဲ့နဲ့အေအေဟာကြံဖွဲ့တွေနဲ့ဆက်မြောက်မှာဒေသအရှုပ်ထွေးမရှိတာ MNDA နဲ့ TNL တို့နေမြေကိစ္စညီစုံမှုတွေအရင်စီးခဲ့ပေမဲ့သိထင်းသိမ့်ပြီးတော့လက်တွဲတိုက်ပွဲဆင်နိုင်ခဲ့တာတွေဟာအင်မတန်ကောင်းမွန်တဲ့သင်္ကန်းသာတွေဖြစ်တယ်။ဒီနေရာမှာတရုတ်အနေနဲ့လည်းအဲ့ဒီဒါကကြားဖြန့်လျက်တွေကိုစဉ်လင်းပြစ်ချင်နေတဲ့အတွက်ဒါလည်းကံကောင်းမှုတရားဖြစ်ပါတယ်။တစ်ဖက်မှာလည်း NUG ဟာပုံမပြတာတဲ့ခေါင်းဆောင်မှုကိုမရယူနိုင်တဲ့အတွက်ဝေဖန်ခံရတာလည်းရှိတယ်။ Calling ကိုသိတဲ့နေရာမှာပါဝင်ခဲ့ပေမဲ့စစ်ကောင်စီကဒီဒါကိုပြန်သိမ်းပိုက်သွားပြီဖြစ်တယ်လို့လည်းဆိုပါတယ်။နောက်သတိထားရချက်ကတော့သိမ်းပိုက်နယ်မြေတွေကိုစီမံအုပ်ချုပ်နိုင်ရေးပဲဖြစ်တယ်။အတွေ့အကြုံနဲ့ကရေးဆက်စစ်ဘဝရတည်းရဲ့တရားဥပဒေစိုးမိုးရေးတေပူဆောင်ရေးပြကျမရေးအစအစအရာရာအရင်မြေတွေနေပါလုံးလာလဲတွေ့နေရတယ်။ကရင်ကချင်ဒေသတချို့ဟာသူ့ခေါ်သဘောအထုတ်မှုအောက်မှာရှိနေခဲ့ဘူးပေမဲ့အခုခါဖိမ့်ပိုက်နယ်မြေတွေကစိတ်ကျပြန့်လာပြီးဥင်စုံပြည်သူတွေလည်းသုံးသန်းလောက်တောင်ရှိနေပြီလို့ခမန်းချက်တချို့ကဖော်ပြပါသေးတယ်။နောက်ဆုံးသတိထားမယ့်ချက်ကတော့ inter group tension လို့ခေါ်တဲ့အုပ်စုအချင်းချင်းအကြာတင်းမာမှုတွေပဲဖြစ်တဲ့ဆိုပြီးအထူးသဖြင့်ဆံမြောက်မှာဖြစ်နေတဲ့နေမြဆိုင်ရာအနှင်းပွားတင်းမာမှုတွေကိုထောက်ပြထားပါတယ်။ဒီတင်းမာပုတ်တိုက်မှုတွေကိုမဖြစ်ရှင်းနိုင်ရင်စစ်ကောင်စီကိုတော်လှန်နေတဲ့တိုက်ပွဲဟာအယုံပြောင်းသွားနိုင်တယ်လို့ဒေးဗစ်မက်ဂျက်စင်ကဆိုပါတယ်။နောက်ဆုံးအနေနဲ့ကတော့10 20ခရင်းနဲ့ပတ်သက်ပြီးမှမှယဉ်ယဉ်ခမန်းပြောဆိုချက်တွေကိုလည်းစီထားရမှာဖြစ်တဲ့သုံးသပ်စုတော်တော်များများကစစ်ကောင်စီကမကြမီပဲကြာဆုံးပြီးတနိုင်ငံလုံးသူတို့စီရေးပြူလဲရောမယ်လို့ပြောဆိုနေကြတာဖြစ်တယ်။ရန်တက်ကြွကြွမှပြောဆိုတာတဲ့သတိထားပြီးရိုးရိုးသားသားသုံးသပ်ခြင်းဒီသားလျင်ဒီစီကိုတိတိကျကျစုမြင်နိုင်ပြီးအောင်ပွဲစီဥတည်နိုင်မှာဖြစ်တယ်။တစ်ဆယ်28စစ်စင်ကနောက်တစ်ဆင့်တလှမ်းလာပြီးဖြစ်တယ်။ခေါင်းဆောင်တွေပြူဟာချမှတ်သူတွေအနေနဲ့ဖြစ်ဆက်ရမယ့်တိုက်ပွဲအတွက်သတိနဲ့ရှောက်လှမ်းရလိမ့်မယ်လို့ဆမရှင်ဒေးဗစ်မီဒီယာစင်ဟာရည်ရထားဖြစ်ပါရခင်ဗျူဆလာဘီ new challenges ahead as Myanmar's spring revolution enters next step နောက်တစ်ဆင့်တလှမ်းလာတဲ့ new တော်လှန်ရေးအတွက်စင်ခေါ်မှုအစီအများဆွဲခေါင်းစဉ်နဲ့ရုရှိကဆိုင်းနိုင်ရဲ့သုံးသပ်ချက်ကိုလည်း modern diplomacy.eu အထုံးလို့ပြောပြလိုပါတယ်ဆက်ဖြစ်နေတဲ့ new တော်လှန်ရေးဟာစစ်ကောင်စီကိုထူးထူးခြားခြားဆန့်ကျင်ဦးတွားမှုကျပြန့်လာတယ်။တော်လိုင်းအင်အားစုတွေဟာအရေးကြီးတဲ့ဒဏ်ပြအများပြားကိုသိမ့်ပိုက်နိုင်ကြပြီဖြစ်တဲ့ဆိုပြီးတော့ဗိုလ်ချုပ်အောင်ဆန်းလူကြံခံရတာဟာခေတ်သစ်မြန်မာနိုင်ငံသမိုင်းအချိုးအခွေးတစ်ခုဖြစ်သွားပြီး1948လွတ်လပ်ရလာခဲ့ပေမဲ့လူမျိုးစုပုံမှန်မှုတွေအချင်းချင်းပြစ်ပခါတွေကြုံတွေ့လာခဲ့ရပြီးတော့1962မှာဗိုလ်ချုပ်နေဝင်အနာသိမ့်ကိုလမ်းပွင့်သွားခဲ့တယ်။အဲဒီအချိန်ကစပြီးဆီယနာရှင်လောက်မှာစစ်စုနှစ်တွေနဲ့ကြီးပြီးကြောက်ရွံ့နေကြတယ်။နိုင်ငံကနဲ့ပြည်တွင်းဖိအားတွေကြောင့် 2008 မှာဖွဲ့စည်းပုံသင်းတဲ့ဒီမိုကရေစီလမ်းပြမြေပုံစရာကိုစစ်တပ်ကဆက်တင်ခဲ့ပေမဲ့ပါတီစုံစနစ်အသင်းပြပြုံကလွယ်ပြီးစစ်တပ်ကြီးစွမှုပဲဆက်လက်တည်မြောက်လုပ်ထွက်ခြင်းဖြစ်တဲ့2020ပြည့်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်အန်ဒီကပြတ်သက်နိုင်တာကိုအသီးမှမပြုဘဲ27 February တင်းမှာအနာသိယူခဲ့ပြန်တဲ့စသဖြင့်အချင်းရောနောက်ကြောင်းပြန်ထားပါရယ်ဆလဘီအနာသိန်းခံရတဲ့လွတ်တော်အမတ်တချို့ဖွဲ့စည်းတဲ့ NUG ဟာ PDF ရဲ့တိုင်းရင်းသားအင်အားစုတွေနဲ့မဟာမိတ်ဖွဲ့ပြီးစစ်ကောင်စီကိုစင်ခေါ်ရယ်အလုံးရဲ့ဤပန်းချက်ကတော့ဆီယနာချင်းစနစ်တိုက်ဖြည့်ရေး Federal Democracy ပြထောင်စုတည်ထောင်ရေးဆိုတာဖြစ်တယ်သို့ပေမဲ့ဆီယနာချင်းကြီးစိုးမှုလည်းအမတ်တားရှင်နေခဲ့ရတဲ့အတွက်ဘဟုထုတ်ကိုင်မှုကိုဆော့ချဖို့နဲ့ Democracy ဖြစ်စဉ်အကန့်အသတ်တွေဖြစ်ပေါ်နေခြင်းလူမျိုးစုတွေကြတင်းမာမှုတွေပဋိပက္ခတွေလည်းဖြစ်ပွားနေကြတယ်လို့ဆိုပါရယ်အခုခါတိုက်ပွဲဟာစိတ်ပြင်းထန်လာတယ်အစီအပြောက်ဖန်းစီစင်းတွေလည်းအများပြားရှိတယ်ဆိုတာအကူအကနဲ့တကွဖော်ပြပါရယ်တိုင်းပြည်ပြုကွနိုင်တဲ့ဆိုရက်ခမန်းပြောဆိုချက်တွေနဲ့ပတ်သက်ပြီး NUG ပြောခွင့်ရတယောက်ဖြစ်တဲ့နေဖုံးလကတော့မတူကွဲပြားတဲ့အုပ်စုတွေရဲ့ညီညွတ်မှုကိုခွန်အားဖြင့်ယူဆကြအောင်တုံ့ပြန်ခဲ့ပါရယ်စစ်ကောင်စီကတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေဟာသူတို့ဘက်မှာပါနေသူပြောဆိုနေပေမဲ့နိုင်ငံရေးစီးရေးခိုင်မာတဲ့ဘယ်တိုင်းရင်းသားအင်အားစုကမှသူတို့ဘက်မှာမပါဘူးလို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကတော့2025မှာရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့အရေးကြီးတဲ့အဓိကနိုင်ငံရေးပါတီတွေဖြတ်သိမ်းခံထားရပြီးမှတ်ပုံတင်ရေးသမ္မတချက်စည်းကမ်းတွေကိုမတိုက်လို့မှတ်ပုံမတင်တဲ့ပါတီတွေလည်းရှိနေပါတယ်။ တိုင်းပြည်စည်းဝေးကလည်းချိနဲ့နေတဲ့ငွေကြေးဖောင်းပွားစာနာရေးခါမှဖူလုံစီးရဲနံပါတ်မှုနဲ့ဆိုင်အဓိကဝန်ဆောင်မှုနဲ့အခြေခံအဆောက်အုံတွေကရပ်တန့်နေတဲ့စာနာမှုအကြက်တဲ့လူနေမှုအခက်အခဲတွေကြီးမားလာတဲ့လူပေါင်း 18.6 သန်းဟာစာနာမှုအကူအညီလိုအပ်နေပြီး 2.9 သန်းဟာပြည်တွင်းမှာအိုးအိမ်စွန့်ထွက်ပြနေရတယ်လို့ထောက်ထားလူနေတကွာဖော်ပြထားပါတယ်တပ်ဖွဲ့ကလည်းတာရှိလာမဲ့သဘောရှိနေတဲ့အတွက်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မြန်မာပြည်သူတွေကိုအမှန်တကယ်ကူညီလိုရဆိုရင်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မဲ့အစားသူတို့နဲ့တိုက်ရိုက်ထိတွေ့ဆက်ဆံပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ NUG နဲ့တိုင်းဒေသအင်အားစုတွေကပါပြောဆိုနေကြကြောင်းစစ်မရှင်ကရေးသားဆုံးသတ်ထားပါခင်ဗျာ International action urgently needed နိုင်ငံတကာအရေးယူဆောင်ရွက်မှုချက်ချင်းလိုအပ်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ispnews.net မှာရေးသားထားသူကတော့ Andrew Furman ဖြစ်ပါတယ်စစ်ကောင်စီဟာအနာသိန်းကြားလွယ်လွယ်ကူကူအောင်မြင်လိမ့်မယ်လို့မျှော်လင့်ခဲ့မှာဖြစ်ပေမဲ့ဒီမိုကရေစီထောက်ခံသူတွေနေရာအနှံ့ထပ်ကြွပြီးစစ်တပ်ဖိနှိပ်မှုကိုကာလတားဆီတွန်းလှန်လာတဲ့လူမျိုးစုတွေနဲ့ပူးပေါင်းသွားကြတယ်စစ်တပ်ဟာစစ်တပ်ပြပြထောင်နှင်းချီလက်နက်ချဒီခြေတင်မှာစစ်ကောင်စီကစစ်မှုမထမ်းမနေရမင်းထုတ်လာတော့လူငယ်အများအပြားထွေပြေးတင်းချောင်းကြတယ်ဒီဝင်နိုင်ငံမဲ့မွတ်စလင်တွေဖြစ်ကြတဲ့ရိုဟင်ဂျာတွေကိုလည်းသူတို့ဘောဂျန်နိုဆိုက်ပြုလုပ်နေတဲ့စစ်တပ်ကပဲအတင်းအဓမ္မစီမှုထားခိုင်းနေတယ်လို့ဆိုပါတယ်။ပြည်တွင်းစာနာမှုအကြက်တဲကြီးထွက်နေချိန်ကယ်ဆယ်ကူညီရေးအဖွဲ့တွေကြိုးပမ်းအထောက်အကူနေကြပေမဲ့စစ်ကောင်စီရဲ့ပိတ်ဆို့ဟန်တာမှုကြောင့်ခရီးမပေါက်နိုင်ဘူး။ဒီအချိန်တည်းမှာနိုင်ငံတကာကလေးလံရှိထားတယ်ဆိုပြီးမြန်မာနိုင်ငံအခြေအနေဟာဆုံးရှုံးရဲ့အိမ်မဲဆိုးတစ်ခုဖြစ်နေပြီးတကူအဆုံးသတ်စေဖို့နိုင်ငံတကာအဆိုင်အငါပုံမဖျားပေးဖို့လိုအပ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးအကြီးအကဲဖော်တာထုတ်ခပြောကြားခုကဖော်ပြပါရယ်စစ်တပ်ရှင်းလင်းသွားဖို့ဆိုတာလုံးဝစေချမ်းမရှိသေးဘူးစိုးစုံဖြစ်လာနိုင်တာကအချင်းနဲ့ပုံမဆုတ်ထွေးပြီးတော့တိုက်ပွဲတွေဖြစ်လာမဲ့ပုံမဆိုးရပြီးရက်ဆက်ကြံကြုတ်တဲ့ခေါင်းဆောင်တွေပေါ်ထွက်လာနိုင်တယ်ဆိုတော့ဒီအချင်းမျိုးမှာပြတ်သားတဲ့အပြောင်းအလဲကိုတကယ်ဖြစ်စေနိုင်မဲ့အရာတစ်ခုကတော့အဓိကအဖြစ်အရသာတွေပေါ်လေရောင်းနဲ့တိုက်ခိုက်နေတဲ့ဂျက်လီရင်တွေအတွက်လောင်စာစီဖြတ်တော်ကြီးပဲဖြစ်တယ်။ဒီအတွက်ပြီးခဲ့တဲ့ဧပြီလတုန်းကကလသမဂ္ဂလူ့ခွင့်ရေးကောင်စီ UNHRC ကဆုံးဖြတ်ချက်ချခဲ့တယ်။နိုင်ငံတကာကဒါကိုလိုက်နာအကောင့်ထဲဖွဲ့ရမှာဖြစ်တယ်လို့လည်းဆိုထားပါရယ်။ဖိနစ်တဲ့အစိုးရတွေဖြစ်ကြတဲ့တရုတ်၊အိန္ဒိယနဲ့ရုရှားအစိုးရတို့ဟာစစ်ကောင်စီကိုလက်နက်တွေပျော်ပျော်ကြီးဆက်လက်ပံ့ပိုးနေကြတယ်။ Australia, Britain,American ပြည်ထောင်စုတို့ကစစ်ကောင်စီအဖွဲ့ဝင်တွေပေါ်ဒဏ်ခတ်မှုအစ်စ်တချို့ကိုဒီနှစ်အတွင်းမှာချမှတ်ခဲ့ပေမဲ့စိတ်နှောင့်နှေးနေပြီး UNHRC ရဲ့တောင်းဆိုချက်အများကြီးယုံနေနေတယ်လို့ဆိုပါရယ်။အဲ့ဒီထဲမှာအဆိုရဆုံးကတော့အာဆီယံရဲ့တုံ့ပြန်မှုပဲဖြစ်တယ်။အခြေအနေမှန်တဲ့အရက်ဘက်အဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကိုလည်းလေးလူရှုထားတယ်။အာဆီယံရဲ့အားနည်းချက်ဟာစစ်ကောင်စီအတွက်အခွင့်စာစီတယ်အာဆီယံအထူးသံရောက်လာပြီးမကြာခင်မှာပဲစစ်မှုထမ်းမနေရဥပဒေဆိုပြီးစစ်ကောင်စီကလိုလိုက်တာပဲဖြစ်တယ်။ရိုဟင်ဂျာမွတ်စလင်တွေကိုအကာအကွယ်ပေးဖို့ ICJ ခေါ်နိုင်ငံကတရားရုံးကအမိန့်ပေးခဲ့တာမလိုက်နာခဲ့တဲ့စစ်ကောင်စီကိုအခုကြီးလွန်နေတဲ့ပြစ်မှုတွေအတွက် ICC International Criminal Court နိုင်ငံကပြစ်မှုဆိုင်ရာတရားရုံးမှာစီရင်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကအနာအနှင်းသင့်တယ်လို့လည်းဆိုထားပါတယ်။စစ်ကောင်စီပေါ်အရေးယူဖို့ညှင်းဆန်နေတဲ့တရုတ်ရုရှားတို့ကလည်းလူခွင်ရင်းနဲ့ဒေသတည်ငြိမ်ရေးကိုငက်ွက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆောင်ရွက်ချက်တွေကိုမပိတ်ပင်သင့်တော့ဘူးလို့ဆန်ပါရှင်အန်ဒရူးဖာမင်းကရေးသားထားပါခင်ဗျာ Goodbye တော့တော့ဘယ်ဖြစ်ပါခင်ဗျာနောက်တစ်ပတ်မှာဘယ်လိုများသုံးသရကြဥမလဲစတာကျွန်တော်ဆောင်ရွက်ကြပါစေအားလုံးကိုကျေးဇူးတင်ပါတယ
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA America အတန်းကသ တည်မှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
် VOA ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဲဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်အဲဒီကိုစာရေးသားပေးပို့နိုင်ပါတယ်ဗျာဒါမှမဟုတ်လဲ VOA ရဲ့ Facebook Messenger ကနေစာရေးသားနိုင်ပါတယ်ဗျာသတ်တရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီသတ်တဆောင်တဲ့ American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်မီမှာအမျိုးသမီးကဏ္ဍနဲ့စတင်ပါမယ်တခွဲကန်းပညာမှာငငယ်တွေကစိတ်ဝင်စားခဲ့တာကြောင့် American ပြည်ထောင်စုကိုရောက်လာချိန်မှာလဲတခွဲကန်းပညာရှင်တယောက်ဖြစ်အောင်အထောက်ချိုးပန်းခဲ့ပြီးတစ်ချိန်တည်းမှာလဲဒီပညာရဲ့ကိုစိတ်ဝင်စားတဲ့မြန်မာနိုင်ငံကလူငယ်တွေကိုလမ်းညွှန်တင်နန်းပေးတာတွေလုပ်နေတယ်လို့ Florida ပြည်နယ် Fort Myers မြို့မှာနေထိုင်တဲ့ Matt Phu Soe တွေကပြောပါတယ်သူရဲ့ဖက်သက်မှုအတွေ့အကြုံချို့ကိုမက်ကင်ဖြူတွေကမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ညာ
မင်္ဂလာပါမက်ဖြူဆိုးသွဲ့ရှင်ပြည်ဝင်မျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါ
โอเคပါရှင်แมทธิวซูตเวก็ดาคืออเมริกันเปียรองซูฟลอริดาปีเนี่ยมาโหဒီมาတော့ lab coordinator ခေါ်တာပေါ့เนาะမြန်မာလို့ဆိုရင်တော့တက်ခွဲခံတာဝန်ခံတယောက်လို့ပြောရမယ်ဖြစ်ပါတယ်ဆိုတော့အဲ့မှာအခုအလုပ်လုပ်နေတဲ့သူတယောက်ဖြစ်တယ်ဆိုတော့ဟိုမြန်မာနိုင်ငံကနေရောက်လာပြီးတော့มาဒီနိုင်ငံမှာဒီကိုနှစ်သက်တဲ့ကိုလုပ်ချင်တဲ့အလုပ်တစ်ခုကိုလုပ်ဖို့အတွက်ကြိုးစားနေတဲ့အခုဆိုလို့ရှင် lab coordinator အနေနဲ့လုပ်နေရလို့လည်းသိရတယ်လीဆိုတော့ဒီအလုတ်ကကိုဘဝမှာကိုဖြစ်ချင်းခဲ့တဲ့အလုတ်လားအမေရိကန်ပြည်တော်စုမှာအခုလိုဒီလိုမျိုးအလုတ်ရဖို့အတွက်ဘာကြီးကြိုးပမ်းခဲ့ရလဲရှင
့်ဟုတ်ကဲ့ဟောညမ22မှာအမြန်မာနိုင်ငံမှာ medical lab technologist ဝင်နေဝင်ရတယ်ဝင်ရတဲ့အခါကျတော့ညမအနေနဲ့ကဒီ career ကိုအိမ်ကတော့ prefer လုပ်ထားရင်ကျောင်းပြီးတော့ဆယ်တန်းအောင်တဲ့အချိန်မှာစိတ်ဝင်စားရရင်လည်းဝင်ခဲ့တယ်ဒါပေမဲ့စပြီးလုပ်တဲ့အချိန်ကနေခုချိန်ထိတော့ဒါကျမရဲ့ favorite job လဲပြောလို့ရတယ်။ကျမဒီကျောင်းကြီးတက်ရင်းနဲ့ဒီအလုပ်ထဲမှာလုပ်ရင်းနဲ့ကိုယ့်ရဲ့ dream job ကိုကိုလိုချင်တဲ့နေရာရရအောင်ဟိုလက်လျှောက်နိုင်တဲ့အတွက်လဲဒါကျမကိုယ်မကြည့်နေတယ်ပေါ့နော်။ဟုတ်တယ်ဟုတ
်။အမေရိကန်ဟိုတဲ့အချိန်မှာဆက်ရောက်ပြီးတော့ဒီအလုပ်ကိုတဲ့အချိန်မှာဆက်လုပ်ဖြစ်တာလေးလဲပြောပြပါဦး
။ဟုတ်။ကျမအမေရိကန်ကိုဆက်ရောက်တာ2015ခုနှစ်ပြည့်တဲ့အခါကျတော့ကျမလက်နဲ့ဆိုင်တဲ့ကျောင်းမှပြန်တက်တယ်။ပြီးတဲ့အခါကျမအဲဒီကျောင်းတက်နေရင်လည်းအမေရိကန်မှာရှိတဲ့ Laboratory Technologist Exam ကိုကျမအောင်တယ်။ဆိုတဲ့အခါကျတော့ကျမ2016ကနေအခုချိန်တက်တီ2024ဒီလှုပ်လှုပ်လာတဲ့အချိန်မှာအလုံးကတော့ Lab Career တခုထဲမှာပဲကျမ Position အမျိုးမျိုးနဲ့တော့လှုပ်လှုပ်လာခဲ့တယ်ပေါ့လေ။ဟုတ
်။ဆိုတော့အခုဒီပြောတဲ့ဒီတက်ခွဲကမ်းမှာတာဝန်ခံတယောက်ဖြစ်ပူကြတော့ဒါသူနဲ့တက်ဆိုင်တဲ့ဘွဲတခုကိုအရင်ယူခဲ့ရတာပေါ့နော်ဒီမှာကြောက်တဲ့အချိန်မှာကြောင်းရင်တက်ရတာလားကြောင်းတက်ရင်လည်းအလုပ်လုပ်တာလားဘယ်လိုဖြတ်တန်းခဲ့
ကြောင်းတက်တယ်ဒါပေမဲ့ international student ဆိုတဲ့အခါကျတော့သူတို့ရဲ့အလုပ်လုပ်တဲ့အချိန်က limited ဖြစ်တယ်နောက်တစ်ခုကျတော့ဗာလဲဆိုတော့ကျမကကြောင်းပြီးလို့ရှိရင်ဒီနိုင်ငံမှာက lab technology ဆာမေးဘွဲအောင်မှအလုပ်လုပ်လို့ရတယ်ဆိုတဲ့အခါကျတော့ကျမရဲ့ focus ကကြောင်းတက်တယ်ဆာမေးအောင်မှအဓိကပြီးလို့ရှိရင်ကြောင်းပြီးရတယ်ကျမအလုပ်ဝင်ရမယ်ဆိုတဲ့ရည်ရွယ်ချက်ပေါ့နော်ဟုတ်
ကျောကမြန်မာနိုင်ငံမှာလည်းဒီတက်ခွဲခန့်နဲ့ပတ်သက်တဲ့အလုပ်တွေတော့လုပ်ခဲ့တာမှန်တယ်ဒါပေမဲ့ဒီနိုင်ငံမှာလုပ်တဲ့အခါမှာတော့မြန်မာနိုင်ငံမှာနဲ့မတူဘဲနဲ့ဒီမှာပြန်ပြီးတော့ပြန်ဆတဲ့ပုံစံမျိုးရှိလားဟိုမှာသင်ကြားမှုကဆလို့အကြောင်းပြန်တက်ရတာဆလို့ပေါ့နော်ဒါမှမဟုတ်လို့ရှင်ကိုမြန်မာနိုင်ငံမှာလည်းဒီလုပ်ပဲလုပ်ခဲ့ရကြမှာဒီမှာလွယ်လွယ်ကူကူပဲဒါကိုဆက်လုပ်နိုင်တယ်လို့ပြောလို့ရလားဒါမှမဟုတ်ကိုဘာတွေဖြတ်သန်းခဲ့ရသေးလဲရှင
်ဟုတ်အဓိကအလုပ်ပိုင်းဆိုင်ရာမှာကျွန်မတို့Asian နေလို့ပြောရမယ်ဒါမှမဟုတ်ဗမာပြည်သားတွေကအလုပ်လုပ်တတ်ကြတယ်ဒါပေမဲ့ဘာသာစကားအခက်အခဲရှိရယ်ပြီးတော့နည်းနည်းလေးကိုကိုကိုတောက်ဖြစ်တယ်အဲ့အခါကျတော့ကျမတို့ကအဓိက confidence ရှိရှိအလုပ်လုပ်မယ်ဆိုရင်ဘာသာစကားကလည်းအတူတူတန်းတူပြောနိုင်အောင်ပဲပေါ့နော်ပြီးတော့နောက်တစ်ခုကျတော့ကျမတို့ဒီနိုင်ငံမှာတခုမတူတဲ့အချက်ကဥပမာ policy ရပေါ့နော်ဈေးရုံမှာလူနာတွေဝင်လာတယ်ဆိုရင်အမကျစီရူကမယ်ဖြစ်ဖြစ်ဈေးရုံကပိုရဖြစ်ဖြစ်တခွဲခန်းနဲ့ဆိုင်တဲ့သွေးစစ်တဲ့အဖြေဒီ specimen စစ်တဲ့အဖြေ within 1 hour မှာဖြေထွက်ရတယ်။အဲ့ဒီအခါမှာလူနာတွေရောဥမာ critical result ပေါ့ဥမာ glucose တွေအရင် high နေတာရော potassium တွေအရင်များနေတာဆိုကျမတို့ကဆရာဝန်ကိုဖုန်းခေါ်ပေးရတယ်။အဲ့တော့ဒီလိုစကားပြောတဲ့အချိန်မှာ ကိုကလည်း rush ဖြစ်နေတဲ့အလုပ်တွေများတယ်။ဆရာဝန်တွေဆိုတာလည်း rush ဖြစ်တဲ့အလုပ်များ။အဲ့တော့ short to the point ကိုလည်းပြောနိုင်ရတယ်။ကိုပြောတဲ့စကားကိုလည်းနားလည်ရတယ်။ပြီးရင်ဓာတ်ခွဲခန်းထဲမှာအလုပ်လုပ်တဲ့ဆိုတာစက်တွေအများကြီးနဲ့လုပ်လို့ရတယ်။အဲ့ဒီခါကျတော့စက်ပြက်ထားလို့ engineer ခေါ်ရတာလို့ဆိုလို့ရှိရင်သူတို့ကအရင်မလာခင်ကိုကအရင် troubleshoot လုပ်ရတယ်။အဲ့ဒီအချိန်မှာလိုအပ်ဆုံးကတော့ဘာသာစကားပေါ့နော်။ဟုတ်ဟုတ်ဘာသာစကား challenge ကတော့တော်တော်လေးရှိတယ်ဟုတ်
ဆိုတော့မြန်မာနိုင်ငံမှာနဲ့မတူတာကဒီမှာဒီပညာတွေကလည်းအရန်လိုက်ရတယ်လေနော်ဒီပညာတွေကသိရတယ်ဘာသာစကားကိုလည်းသိအောင်လုပ်ရတယ်အပြင်ကိုစက်တပြောဆိုတဲ့အခါမှာလည်းဒါလှိမ့်လိမ့်မြန်မြန်နဲ့ထိထိရောက်ရောက်နဲ့ဘယ်အချိန်မှာဘာပြောရမလဲထိထိရောက်ရောက်နဲ့သွားရတာဆိုတော့နည်းနည်းတော့စိတ်ခေါ်မှုမြန်မာပြည်မှာလောက်ရတာပဲဆိုင်တော့စိတ်ခေါ်မှုပုံများမယ်လို့တော့ထင်တယ်ကိုရောဘလို့နှိုက်ရှင်မိလဲ
ဘလို့နှိုက်ရှင်မိလဲဆိုတဲ့အခါကျအလုံးလုံးရတာကအရန်တော့မကွာဒါပေမဲ့အလုံးမကွာဘူးဆိုပေမဲ့လေဗမာပြည်မှာအခုအပြင်စီကန်းကြီးဘာတွေမှာဆိုရင်ဒီပညာတိုးတက်နေပြီဒါပေမဲ့အရန်ကြီးတော့ 100% ဖတ်တူမကြဘူးပေါ့ဒါပေမဲ့ဒီနိုင်ငံ train လိုက်ရအဓိကဘာတွေလဲဆိုဒီမှာသတိထားရတာတွေအပြင်ကိုကျမတို့က rules တွေ regulation တွေနဲ့တွားတာအမကျမဒီ result တစ်ခုအဖြေထုတ်လိုက်အဲ့ဒါကကျမရဲ့ license နဲ့ဆက်ဆက်တယ်ကျမဒီဟာတစ်ခုခုအဖြစ်မှထုတ်မိရင်ရောက်ရောက်ကလည်းပို့ပို့လို့ရှိရင်ကျမ license ကိုထိခိုက်တယ်။ license ထိခိုက်လို့ license ဟို report လောက်ခံရတယ်ဆိုလို့ရှိရင်ကျမအလုပ်လို့မရတော့ဒီနိုင်ငံမှာအဲ့ဒါကမကျေနပ်တဲ့ patient မကျေနပ်တဲ့ဆရာဝန်မကျေနပ်တဲ့ healthcare provider က report ပို့လို့ရှိရင်ကျမတို့မှာအဲ့ဒါကအကြီးအကျယ်ထိခိုက်တယ်ပေါ့နော်။အဲ့ဒါကို license ကိုမထိဖို့အတွက်ကိုဘက်ပေါင်းဆောင်ကနေကွက်ရတယ်ကိုကူကို defense လုပ်ရတယ်။ပြီးလို့ရှိရင် social scheme မှာကဒီနိုင်ငံမှာကကိုကိုပရက်ရှာများနေပြီမဲ့ဟိုသူများကို release တော့ကိုမရှိဘူးအထူးသဖြင့် management မှာရောက်လာတဲ့ကျွန်တော်တို့ဆိုပို့ဆိုးတယ်ပြဿနာတွေပဲရောက်လာတယ်ဟိုကောင်းတာတော့ရောက်လာမှာမဟုတ်ဘူးပြောရမယ်ဆိုလို့ရှိရင်ဟုတ
်ဆိုတော့လုပ်ငန်းကျွမ်းကျင်မှုအပိုင်းကိုလည်းကိုကဖိုက်တိုင်းတိုင်းတိုင်းရှိထားမှာပဲအဲရမှာပေါ့နော်ဆိုတော့တာဝန်ယူတာဝန်ခံမှုကတော့ပို့ပြီးတော့ဒီမှာတာဝန်ပို့ကြီးတယ်လို့ထင်ပါတယ
်ဟုတ်တယ်မဟုတ်တယ်မအမှန်တည်းဒီတိုင်းနဲ့
ဒီမှာတော့ကျမကြီးစနစ်တရားတိုးတက်ကောင်းမွန်တဲ့အခါကျတော့ဟိုကိုကျွမ်းကျင်ကျွမ်းကျင်ဘလောက်ဟိုကိုလုံနိုင်လုံနိုင်ဘလောက်ပေါ့နော်ဟိုအများကြီးလုံဆောင်နိုင်တာရှိတယ်ဒါပေမဲ့ကျမတို့မြန်မာပြည်လူအနေထားမှာကြာလို့ရှိရင်တော့မြန်မာပြည်မှာကဟိုတည်တဲ့အတိုင်းပါပဲကျမကြီးစနစ်ဆိုလည်းအင်တာအားနေတယ်ဆိုတော့ကိုကအခုလိုအချိန်မှာဘာပဲပြောပြောအမေရိကန်ပြည်အောင်စုမှာဒီကျမကြီးနဲ့ပတ်သက်တဲ့ပညာရှင်တယောက်လည်းဖြစ်နေပြီဆိုတဲ့အခါကျတော့လေတချင်ကိုမြန်မာပြည်အတွက်ကိုအော်ကိုတတ်ထားတဲ့ပညာနဲ့ဘာတွေများလုတ်ပေးခြင်းတလဲအခုရောဘာတွေပံ့ပိုးကူညီလှူဆောင်ပေးနေတာတွေရှိလဲရှင
့်ဟုတ်ဟိုပုံမှန်အဖြစ်ဆိုရင်တော့အခုညီမမွေခဲ့တဲ့ဇာတိဒေသမှာပဲဖြစ်ဖြစ်ဒီမရဲ့ဟိုတငယ်ချင်းတွေမိတ်ဆွေအကြောင်းကြားလို့ပဲဖြစ်ဖြစ်အဓိကတော့ donation မိုင်းကိုဟိုကျောင်းနေပညာရေးခဏတွေမှာလိုအပ်တာပို့လှူပေးတယ်ပြီးလို့ရှင်ဒါကလည်းကိုရဲ့ project တစ်ခုပေါ့နော်ကိုနိုင်တဲ့လောက်လည်းပါတယ်နောက်တစ်ခုကအခုဗမာပြည်မှာနေပြီးတော့ကျမတို့လို lab technologies ဟိုစာမေးပွဲအောင်ထားပြီးရောအမေရိကန်မှာရှိတဲ့ technology စာမေးပွဲကိုဖြည့်ခြင်းနဲ့ကျောင်းသူတို့ညီမကို guide လုပ်ပေးနေတယ်။ကျမမှာအယောက်30လောက်တော့ရှိတယ်။ပြီးလို့ရှိရင်အဲ့ဒီလူမျိုးစာသင်နေနေပဲကျမဒီရဲ့ system ကြီးအကြောင်းကိုလည်းပြောသွားတယ်။အဓိကတော့ကျမတို့ရဲ့ကျမရဲ့ခန္ဓာတွေမှာကျမတို့က powerful ဖြစ်တဲ့လူတွေပေါ့နော်။အဲ့တော့အဲ့ဒီ power တွေကိုကျမတို့ကကောင်းတဲ့နေရာမှာအသုံးချနိုင်ရမယ်။ပြီးလို့ရှိရင် ethical ဖြစ်ရမယ်။ပြီးလို့ရှိရင်ကျမတို့ရဲ့ပတ်ဝန်းကျင်အလူတွေချမ်းသာစင်းရဲတည်မြဲသူတို့ကျမတို့တန်းလို့တူထားနိုင်အောင်ဒီဟာ concept လေးတွေကိုတော့ကျမစာသင်နဲ့လည်းပြောပြသွားပေးတယ်ကျမတို့ဒီနိုင်ငံမှာရဲ့ဥကြချက်ကတော့ကျမတို့ဥမာရုံးမှဆိုရင်ကျမတို့လူနာတွေပတ်ကူရှိတဲ့ဆေးရုံမှာကျမတို့ပတ်လုပ်ခွင့်လုံးဝမရှိဘာရလူမျိုးဖြစ်ဖြစ်လူနာတွေဆေးရုံနဲ့အနည်းဆုံးမြန်လို့ရောက်တဲ့နေရာမှာပတ်ကင်လူနာပတ်ကင်ရှိရမယ်ကျမတို့ရဲ့ပတ်ကင်နေဆိုရင်အဝေးကြီးသွားရအနည်းဆုံး15မိနစ်လောက်လမ်းလျှောက်ရဘာဖြစ်လို့လဲဆိုတော့လူနာရပထမပဲအဲ့တော့ဒီ ethical ဘိုင်းမှာလဲကိုဒီတည်တယ်တတ်ထားတယ်ဒါပေမဲ့ကိုမားတာတွေရှိတယ်ကိုမှန်တာတွေရှိတယ်ဒါပေမဲ့ကျမတို့လာပြတဲ့လူနာတွေတိုင်းဟာစင်းရဲတည်နေတဲ့ချမ်းသာတည်နေအားလုံးတူတူအဲ့တော့ကျမတရားတွေကိုလည်းစာသင်နေနဲ့လည်းကျမရဲ့လူငယ် generation အသက်တွေကိုကျမပြောသွားတယ်တက်နိုင်တဲ့လောက်လဲကျမရဲ့ဒီဘက်က concept တွေကိုဟိုဘက်မှာလက်တွေ့အသုံးချနိုင်အောင် carry ဖြစ်နိုင်အောင်အထူးသဖြင့် preview စင်စင်လေးနဲ့ကျမတို့ရဲ့ community မှာရှင်သန်နိုင်အောင်တက်နိုင်တော့ကျမလက်ဆင့်ကမ်းနေပေါ့နော်အခုအချိန်မှာတော့ဟုတ်
ဆိုတော့ကိုရထားတဲ့ပညာကိုကြုံတွေ့ရတဲ့အတွေ့အကြုံတွေကိုပြန်ပြီးတော့မျှဝေတဲ့သဘောပေါ့လေ
ဟုတ်တယ်ပါဟုတ်ကဲ့ကို
တက်နိုင်တဲ့ဘက်ကနေပြီးတော့တချို့ဟာလေးတွေကအသေးမွားလေးတွေလို့ထင်ရပေမဲ့အင်မတန်ဟိုမှဆော့ဆော့ပြောသလိုပေါ့ပါကင်ကိစ္စအစားလို့ကားရတာအစားလို့နောက်လူနာတွေကိုသူချိုးချိုးသားသားဆက်ဆန်တာတို့သူမြန်မာနိုင်ငံမှာဆိုလို့ရှိရင်ဗာလဲဆိုတဲ့ခိုင်ကြရင်ဆရာဝန်ကြောက်ရတယ် NASCA ဆက်ကြပါတယ်ဆိုတာမျိုးရှိရမလားဆိုတာမျိုးလေးတွေကအင်မတန်တန်မိုးရှိပါတယ်ဒီကနေပြီးတော့ဒီမှာလူတွေဘလို့လုတ်ကန်ကြတယ်ဆိုတော့ပြန်ပြီးတော့မျှဝေးတယ်ဆိုတာအင်မတန်မှတန်မိုးရှိပါတယ်ဆိုတော့ဒီချိန်ကျရင်ရောမြန်မာနိုင်ငံမှာဒီ lab နဲ့ပတ်သက်ပြီးတော့ဗောနော်တက်ဖဲကန်ဤပညာရေးဟိုအတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့အစုံတရာပြန်ပြီးတော့ဗားရီမြတ်လုတ်ချင်တာရှိသေးလေ
အဲ့ကိုတီတော့စီစဉ်မထားပါဘူး။ကျမတော့ကျမဖြစ်စေချင်တာကကျမရဲ့ new generation ကိုကျမလည်းတားတဲ့နေရာတွေမရောက်စေချင်တယ်။ကျမလိုပဲထပ်ပြီးလုံနိုင်တဲ့သူတွေဖြစ်စေချင်တဲ့နိုင်ငံပေါင်းကတော့ကျမအခုချိန်မှာတော့ဆာမွေးဖြစ်ဖို့ encourage လုပ်တယ်။အထူးသဖြင့်ဆာမွေးအောင်တာပြီးအမေရိကန်နိုင်ငံဆာမွေးတို့အောင်တာပြီးဆိုရင်သူတို့နိုင်ငံတော်တော်လုံလုံလုံလုံရတယ်။အဲ့တော့သူတို့အောင်စီချင်တယ်။ကျမမအားတဲ့ဂျာရီကအချိန်ဖက်ပြီးရယ်။သူတို့လည်းအရန်တော်ပါတယ်။အချို့ဆိုအောင်သွားကြပြီးစတဲ့နေနေပေါ့နော်။ကျမကျောင်းသူ30လောက်ရှိတဲ့အချိန်မှာကျောင်းဟုတ်ကဲ့။
အခုလိုပြည်ရင်းမျိုးကဏ္ဍမှာပါဝင်ပြီးတော့ပေးတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ။ကျေးဇူးများကြီးတင်ပါတယ
်။ VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြိုင်နေတဲ့ရရှိနိုင်မှာပါ။VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ်။ VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။ VOA ရဲ့စနေမနေ့အပတ်စဉ်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။အခုတော့သိပ္ပံနဲ့နှိပညာကဏ္ဍမှာမြန်မာပြည်မြောက်ရေတွေမှာရေနမူနာစစ်ဆေးမှုအကြောင်းမတင်ဆက်ခင်မှာသုတဆုံးတဲ့ American တခွင်အစီအစဉ်အလှည့်ပေးချင်ပါတယ်။ဒီတစ်ပတ်မှာအမေရိကန်မှာအိမ်ဝင်ရင်သိထားတဲ့အကြောင်းတွေကိုတင်ဆက်ထားတာပါ။အိမ်ဝယ်ပြီးနေတာဟာရင်းနှီးမြှုပ်နှံမှုတစ်မျိုးဖြစ်လို့အင်ချမ်းမြေအကျိုးဆောင်လည်းဖြစ်ငွေချေးဝန်ဆောင်မှုပေးတဲ့မတ်တင်လူတွေကတိုက်တွန်းထားပါတယ်။တွေ့ဆုံမင်းမြန်ကအပိုင်းတက်မှာအိမ်ဝယ်ဖို့ငွေမချိခင်မှာဘာတွေပြင်ဖို့လိုမလဲ။ဘလို့ဒေသတွေမှာအိမ်ဈေးတွေတက်တာလဲဆိုတာတွေကိုကုအောင်ကမင်းမြန်ပြီးတင်ပြထားပါတယ်ခင်ဗျာ။
โอเคแมทတင်လေးတွေ့ကျွန်တော်တို့ VOA ကိုအခုလိုပြစ်ဆုံးမိမြန်ခွေပေးတဲ့အတွက်ထူးထူးကျေးဇူးတင်ပါတယ်ဆိုတော့ဒီကျွန်တော်ပထမအဆုံးသိချင်တာကတော့ဒီအမေရိကမှာအိမ်ဝယ်မယ်ဆိုလို့ရှိရင်ပေါ့လေဟိုဘယ်လိုအချိန်မျိုးမှာဝယ်တာဟာအကောင်းဆုံးဖြစ်ပါလဲ
ဟုတ်ကဲ့ကိုအောင်ကျွန်မကိုဒီလိုမျိုးအချိန်ပေးတာလဲကျေးဇူးတင်ပါတယ်အကောင်းဆုံးကတော့အခုဒီရာသီကတော့အကောင်းဆုံးလို့ကျွန်မပြောချင်တာပေါ့နော်ဟိုဝယ်တာတွေလည်းကောင်းတယ်ဟလာလူအများစုကလည်းဒီလိုအချိန်မှာအိမ်ကိုရှာကြမယ်ဟလာပြောင်းဖို့ရွှေ့ဖို့လည်းကောင်းတယ်ပေါ့နော်နည်းနည်းဆောင်းတွင်းအရန်ကြတော့ပြန်လဲနှင်းနေကြတဲ့ဒေသတွေဆိုရင်ပြောင်းရွှေ့တွေခက်တယ်ပေါ့နော်အတူတူဆောင်းတွင်းမှာတော့အိမ်ဝယ်မယ်ဆိုလို့ရှိရင်ကိုကဝယ်သူနေတဲ့အတွက်နည်းနည်းပို့ပြီးတော့ရွေးချယ်လို့ရနိုင်တာပေါ့နော
်အမေရိကမှာဟိုတချို့ကအိမ်ငှားပြီးတော့နေပါတယ်တချို့ကအိမ်ဝယ်ပြီးတော့နေပါတယ်အိမ်ဝယ်လိုက်တဲ့အတွက်ဘယ်လိုအကျိုးကျေးဇူးတွေဟိုရနိုင်ပါမလဲ
ဟုတ်ကဲ့ကိုအိမ်ဝယ်တာနဲ့အိမ်ငှားတာပေါ့နော်အဲဒါအိမ်ငှားနေရဆိုလို့ရှိရင်ကျမတို့တွေကအိမ်ရှင်ရဲ့အိတ်ခဲကိုပတ်စံထည့်ပေးရတာပေါ့နော်သူများစုကူတဲ့ကိုပတ်စံသွားစုပေးတယ်လို့ဖြစ်တယ်အိမ်ဝယ်လိုက်မယ်ဆိုလို့ရှိရင်တော့ကိုယ့်အိတ်ထဲကိုစုတာလည်းအတူတူပါပဲအဲတော့ benefit တွေကတော့ဘာလဲဆိုတော့ဥပမာအိမ်ဝယ်ထားလို့ရှင် AHS ကများတော့အဖြစ်တက်တယ်ပေါ့နော်အထူးသဖြင့်ဟာလာတချို့ state တွေ California တို့ Washington တို့ဆိုလို့ရှိရင်ပို့ပြီးတော့ appreciation rate များတယ်ပေါ့နော်ဆိုလိုတာကအိမ်ဝယ်ပြီးရင်းထားရင်ကိုဘာမှပတ်စံစုနိုင်တာတည်းပို့ရနိုင်တယ်နောက်တစ်ခုကဒီအိမ်ဝယ်ထားတဲ့အတွက်ကျွန်တော်တို့ property tax တွေပေးရတယ်အဲ့ဒီပေးထားတာကို tax return တွက်တဲ့အချိန်မှာဝင်ငွေနဲ့များပါဘူးဒီပြီးတော့ credit ပြန်ရတယ်ပေါ့နော်ဝင်ငွေသိမ့်ညာရင်တော့လည်းမရဘူးတိုးတိုးဝင်နေတဲ့သူတွေနဲ့ medium income သမားတွေကတော့အဲ့ဒီမှာ tax credit ပြန်ရတယ်ပေါ့နော်အဲ့ဒါအကျိုးကျေးဇူးပေါ့
အမေရိကမှာအိမ်ဝယ်မယ်ဆိုရင်ရောငွေချိရမယ်ဆိုတဲ့အခါကျတော့ကိုယ်အလုပ်အကိုင်တွေဝါရီနဲ့ဒီလိုငွေချိနိုင်ဖို့အတွက်ကြတော့ဘယ်လိုလူမျိုးတွေအတွက်ဟိုအဆင်ပြေနိုင်ပါ
အနည်းဆုံးတော့အခုလက်ရှိပေါ့နော် senior citizen တွေရဆိုလို့ရှိရင်အနည်းဆုံးအလုပ်နှစ်နှစ်လောက်ထားရမယ်ပေါ့နော်အလုပ်နှစ်နှစ်လောက်ထားရမယ်အဲ့တော့အင်ဝယ်ချင်တဲ့လူဒီအဝင်ငွေရှိနေတဲ့အလုပ်ကိုနှစ်နှစ်လောက်ထားမယ်ဟလာအလုပ်တွေအပြောင်းအလဲရှိလဲရတော့ရပါတယ်သို့တော့အလုပ်တစ်ခုထဲမှာနှစ်နှစ်ဆိုရင်ပို့ပြီးတော့လွယ်တယ်ပေါ့နော်အလုပ်အပြောင်းအလဲရှိရင်လည်း W2 အလုပ်ဆိုရင်အဆင်ပြေတယ်အဲ့တော့တကယ်လို့အဲ့လိုမျိုးဟို employee အနေနဲ့လောက်တာဆိုရင်တော့နှစ်နှစ်အတိဟိုရှိရမယ်ပေါ့နော်နောက်တစ်ခါ self employment သမားဆိုရင်တော့အပြောင်းလဲလုပ်လို့မရဘူး business တစ်ခုတည်းမှာပဲ24 months ရှိရမယ်ဒါလက်ရှိအခြေအနေပေါ့နော်နောက်တော့လဲပြောင်းခြင်းပြောင်းနိုင်ပါတယ်နောက်တစ်ခါ credit score ပေါ့နော် America မှာတော့ credit score အသိအရေးကြီးပါတယ်မပါမဖြစ်ပေါ့အဲ့တော့ credit score ကောင်းကောင်းလေးရှိရမယ်ကျမကတော့ recommendation ကတော့စုဆောင်းထားငွေအနေငယ်လေးရှိတဲ့ပေါ့နော်အိမ်ဝယ်တဲ့အခါမှာ down payment ရှိတယ် closing cost ရှိတယ် down payment assistance ဆိုတာလဲလူတိုင်းအတွက် eligible မဖြစ်တဲ့အတွက်ကိုက down payment ရှိထားရင်ပိုကောင်းတယ်ပေါ့နော်အဲ့တော့ down payment များများပေးလေကိုရဲ့ monthly payment ကနည်းလေဖြစ်တဲ့အတွက်ဝေးစုထားဖို့လည်းလိုပါတယ်အဲ့ အဲ့ဒါလေးကျွန်တော်ပြောပြချင်တယ်ဟုတ်
အိုခုနကပြောသွားတာ credit score ပေါ့နော်ဟိုတကယ်ကတော့ဥပမာဒီလူတယောက်ဟာဘယ်လောက်ထိအောင်ငွေကြေးနဲ့ပတ်သက်လာရင်ဘယ်လောက်ထိအောင်ယုံကြည်ရလဲဆိုတာဟိုတိုင်းတာသတ်မှတ်ထားတာပေါ့ဆိုတော့ဟိုဒီ credit score ဘယ်လောက်ရှိမှအိမ်ဝယ်လို့ရမှာပါလဲ
ဟုတ်ကဲ့အခုပုံမှန်ကတော့ကျွန်တော်တို့ဒီအစိုးရလုံးနေ FHA က credit score 980ပေါ့နော်အနည်းဆုံးရှိရတယ်နောက်တစ်ခါ conventional လုံးက Fannie Mae နဲ့ Freddie Mac ကထုတ်တာတော့620သို့တော့အခုလက်ရှိကျွန်မလုပ်နေတဲ့ဒီ wholesale ပေါ့နော်ကျွန်မတို့ Nexa Mortgage ကတော့ကျွန်မလုံး officer လုပ်နေတဲ့ Nexa Mortgage ကဒီ US မှာ largest brokerage ပေါ့နော်အဲ့တော့ကျွန်မတို့မှာ wholesale lender 200ကျော်ရှိတယ်တချို့ wholesale တွေကတော့ lender ပေါ်မူတည်တာပေါ့နော် credit score 900လောက်နဲ့လည်းထူချီတာရှိပါတယ်သို့တော့ credit score မြင့်လေလေကိုပေးရတဲ့အတိုးနှုန်းကနည်းလေလေပေါ့နော်အဲ့ဒါအကျိုးကျေးဇူးပေါ့ဟုတ် minimum requirement တွေက lender ပေါ်မူတည်တယ်ပေါ့နော်အဲ့လိုမျိုးပါ
ကျွန်တော်တို့ကဥမာအိမ်ဝယ်မယ်ဆိုလို့ရှိရင်ဘန်နေရနေပြီးတော့ပတ်စံချီးရတာပေါ့လေဆိုတော့ကိုကဘန်နေရှီကနေပတ်စံချီးမယ်ဆိုလို့ရှိရင်ဟိုဥပမာဝင်ငွေကတစ်နှစ်ကိုထားပါတော့9000ရှိတဲ့သူရှိရင်ရှိမယ်အဲတစ်နှစ်ကိုဝင်ငွေ3000ရှိတဲ့လူရှိရင်ရှိမယ်ပေါ့ဆိုတော့ဟိုအဲ့ဒီဒီငွေချေးတဲ့စနစ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပါအောင
်ဟုတ်ကဲ့ good good question ပေါ့နော်အဲ့တော့ငွေချိတာကကျမတို့သူတို့လုပ်တဲ့အလုပ်ပေါ်မူတည်တယ်။ခုနကကျမပြောသူ W2 ရတဲ့ employee ဆိုလို့ရှိရင်တော့ကျမတို့ monthly income ပေါ့နော်။ဒီ net income tax မပြတ်ခင်အဲ့ဒီကောင်ရဲ့ program ပေါ်မူတည်ပြီးတော့ 43 ကနေပြီးတော့ 54% လောက်အထိကိုချိတယ်ပေါ့နော်။ဆိုပါလို့ကျမတို့တစ်ဝက်လောက်လို့ပြောမယ်6တလ6000ဝင်3000ပေါ့နော်။အဲ့ဒီအဲ့လာဒီဘာတွေပါလဲဆိုတော့ခုနသူတို့ရှိတဲ့အကျွေးအားလုံးတကယ်လို့ဟလာကားဝယ်ထားလို့ကားအကျွေးရှိမယ်။ credit card တွေကိုလာစင်အပေးထားတဲ့ payment ရှိမယ်။နောက်ဒီ mortgage ဆိုလို့ရှိရင်ကျမတို့မှာအဲ4မျိုး5မျိုးပါတယ်ပေါ့နော်။အဲ4မျိုးဆိုတာတကယ်လို့ single family home ဆိုရင်ကျမတို့ interest principal နောက်တစ်ခါ homeowner insurance property tax တကယ်လို့ condo condominium townhouse တွေဆိုရင်တော့နောက်ထပ် HOA ဆိုတဲ့ homeowner association fees ပါမယ်။အဲ့ဒါတွေအားလုံးကိုပေါင်းလိုက်ပြီးတော့ကျမတို့ mortgage payment လို့ခေါ်တယ်။အဲ့ payment တွေအားလုံးဒီလစာရဲ့တဝက်ခမန်းကြီးပေါ့နော်။တဝက်နီးပါးပေါ့။အဲ့လောက်အထိ lender ကထုတ်ချိပါတယ်။အဲ့တော့ lender ရဲ့ယုံကြည်မှုရဖို့ဆိုရင်ခုနကအလုပ်တင်ရမှုရဲ့လာ credit score နောက်ကအရေးအကြီးဆုံးက late payment တွေမရှိဘူးပေါ့နော်ကိုယ့်ရဲ့ credit report ကိုဆွဲလိုက်တာလည်းကျွန်တော်တို့အကုန်မြင်ရတာပေါ့နော်အဲ့တော့အထူးသဖြင့်ဒီမှာကျွန်တော်တို့ထုတ်ပေးတဲ့ self employment တမားတွေအတွက်ကျွန်တော်တို့ကဒီဝင်ငွေကိုမကြည့်ပဲနဲ့ဟိုသူတို့ကဝင်ငွေတွေရှိပေမဲ့ tax return မှာဟလာဈေးရိတ်တွေထုတ်ပြီးတော့အမြတ်ပြထားတာကိုမကြည့်ပဲနဲ့ကျွန်တော်တို့ထုတ်တဲ့ loan တွေရှိပါတယ်အဲ့ဒါကိုတော့ non QM ပေါ့နော် non qualified mortgage လို့ခေါ်တယ်အဲ့ဒီမှာဆိုရင်ပို့ပြီးအရေးကြီးတယ်ဟလာအင်္ဂါထားတဲ့ red history စနစ်လားတစ်ခါမှလိပ်ပေးမယ်မရှိရဘူးနောက်တစ်ခါဒီ credit report ပေါ်မှာပေါ်နိုင်တဲ့ဟလာ auto loan တို့ပါလို့late payment ရှိတာ lender မယုံတော့ဘူးပေါ့နော်အဲ့ကြတော့လုံးရဖို့ခက်ပါတယ်အဲ့တော့ payment လေးမှန်မှန်ပေးဖို့အရေးကြီးပါရှင
့်ဟုတ်ကဲ့ဟိုခုနကပြောတဲ့အထက်မှာဥမာဟိုလူတစ်ယောက်ကတစ်လောက်ဝင်ငွေ6000ရှိရဆိုရင်ဒါသူ့ကို3000ချိမယ်ဆိုတဲ့အခါကျတော့ဥမာအဲ့ဒီ3000ကအိမ်ဘိုးတသက်တယ်မဟုတ်ဘဲနဲ့ခုနလိုမျိုးကျွန်တော်တို့ဒီ property tax ပေါ့နော်အိမ်ဝယ်ထားလို့ရှိရင်ကိုအိမ်ပိုင်ဆိုင်တဲ့အတွက်အစိုးရကိုနှစ်ဆင့်အကုန်လေးစောင်းမယ်ဟာမျိုးတွေရှိမယ်နောက်တစ်ခုကဥမာကားဝယ်တဲ့အခါမှာကားပေးမှန်ကိုမှ900ရှိနေရင်ဘဏ်က2500လောက်ပဲချီးတော့မဲ့သဘောလား
မှန်ပါတယ်ကိုအဲ့ဒါမှန်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကအိမ်ဝယ်ဖို့အစီအစဉ်ရှိတဲ့လူဆိုကားတွေမဝယ်ဘူးပေါ့နော်ငါ credit အသစ်တွေမရမ်းဖို့အများကြီး recommend လုပ်တယ်ဟုတ်တယ်သူရဲ့အဲ့ရနိုင်တဲ့ခွင့်ကြီးက900ရော့သွားမယ
်ဆိုတော့ဒီအမေရိကန်မှာအထူးသဖြင့်ဟိုဘလိုပြည်နယ်တွေမှာအိမ်ဝယ်ဈေးသက်တာလဲဒါမှဟိုဘလိုပြည်နယ်တွေမှာဟိုအိမ်ဝယ်တဲ့အခါမှာဟိုဈေးကြီးလဲအဲဒီလိုအနေထားလေးနည်းနည်းရှင်းပြပါအောင
်ဟုတ်ကဲ့ဟုတ်ကဲ့ဈေးအကြီးဆုံးကတော့ကျွန်မတည်တလောက်ဒီကယ်လီဖိုးနီးယားနဲ့ဝါရှင်တန်ပေါ့နော်ကယ်လီဖိုးနီးယားလဲတော်တော်လေးဈေးကြီးတယ်နောက် market မှာအိမ်က demand တွေနည်းပြီးတော့ sorry demand တွေများပြီးတော့ supply တွေနည်းတဲ့အတွက်ဟိုဘာလဲပို့ပြီးတော့ဈေးတွေပို့ပေးရတယ်ပေါ့နော်အဲ့တော့အိမ်ဈေးနေတဲ့ state တွေကတော့ကျမဒီ Oklahoma တို့ကလိုတော့နေပါတယ်။ဟိုဒီနားတဝိုက်မှာကျမနေတဲ့ Chicago တဝိုက်ဆိုရင်တော့ဥမာ Indiana state ပေါ့နော်။ Wayne တို့ပါလို့ဆိုလို့ရှိရင်တော့ဈေးမကြီးသေးဘူး။အသိန်းကနှစ်သိန်းဟိုဘယ်လိုပြောမလဲ။ဒီ Wisconsin state မှာလည်းအဲ့လိုပဲပေါ့နော်။ရှိပါသေးတယ်။အသိန်းကနှစ်သိန်းနဲ့အိမ်ကြီး။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါလေ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်
ကုရောသိပ္ပံနဲ့ဤပညာကဏ္ဍလှည့်ကြပါပြီဗျာမြန်မာနိုင်ငံမှာမြေအောက်ရေကိုလွယ်လွယ်ကူကူတူပြီးသုံးနေကြပေမဲ့ရေရဲ့အရည်သွေးကိုစစ်ဆေးပြီးမှသုံးရမယ်ဆိုတော့ကိုမသိသူကအများစုဖြစ်နေတယ်လို့မြေအောက်ရေပညာပေးစာရေးသားဖြန့်ဝေနေတဲ့မောင်ကျေးရေခေါ်ဇလဘူမိပညာရှင်ဦးမြင့်သိန်းကပြောပါတယ်အာဆနစ်စ်လိုဓာတုစိတ်တွေအီကိုလိုက်လိုဗက်တီးရီးယားတွေပါတဲ့ရေမျိုးမတောက်မိအောင်ဘယ်လိုကာဝယ်နိုင်ပါသလဲဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းတိဆက်ထားပါတယ်ခင်ဗျာ
အနေနဲ့မှာဆိုလို့ရှင်မြေချောင်းအိမ်ရည်ကြီးပေါ်ပါတယ်ဆရာဒါပေမဲ့မြေောက်ရည်ကိုလည်းသုံးနေကြပါတယ်ဆရာဆိုတော့ဆရာဒီမြေောက်ရည်မှာရေရင်းတူတာတွေကအစပေါ့နော်မြေောက်ရည်နဲ့ပတ်သက်ပြီးတော့ဆရာအထူးကျွမ်းကျင်တဲ့ပုံကိုနေနဲ့ဒီမြေောက်ရည်အကြောင်းကိုနည်းနည်းပြောပြပေးပါဆရာ
ဘာညာမြေောက်ရည်ကဒုဗမာပြည်မှာတော့ရှိပရင်လက်ထက်ကလေးကသုံးလာတာဒီနေ့ထိပဲမီဘော်ကြီးရရှိရတဲ့နဲ့မီယောကြီးဘာလို့သုံးနေမီယောကြီးဟာမီဘော်ကြီးနဲ့ဆိုင်လွယ်ကူတယ်ပေါ့ကွာမီဘော်ကြီးကိုမြစ်ခတ်ခြင်းမြစ်ကမ်းပေးသွားခါမယ်ကန်ကသွားမယ်ချောင်းနေမြောင်းနေသွားမယ်မီယောကြီးကျတော့အိမ်ဝင်းနဲ့မင်းရည်ရင်းတူပြီးတူလိုက်ရည်ထွက်လာတာကိုအဲအဲ့ဒါလေဘာသလို့မီဘော်ကြီးကမှတူပြင်မှုတွေလိုတယ်မီယောကြီးကျတော့တနိုင်တစ်ပိုင်းထုတ်ယူပြုခြင်းသုံးဆွဲလို့ရတယ်ဗမာတပီလုံးမှဆိုရင်မီယောက်ကြီးသုံးဆွဲတာခြုံငုံကြည့်လို့ရှိရင်80ရာခိုင်နှုန်းလောက်ဖြစ်လာပြီလို့ဆရာသုံးတတ်တယ်။ငကူမူလာက55 60လောက်ကနေတက်လာတယ်။ဗမာတပီလုံးမှလေရေတွင်းနေရအများကြီးပဲကွာ။တိန်း50လောက်ရှိနေမယ်။တို့ဗမာပြည်မှာလူဦးရေတန်း50ကျော်မှာသုံးပုံနှစ်ပုံနောက်ကအိန္ဒိယရေတွင်းရှိကြတယ်။လက်တူတွင်းလည်းရှိတယ်လို့တချို့ကဆက်တူတွင်းရှိတယ်။အဲတခုပေါ့လို့တယ်။တို့ဗမာပြည်ကရည်တွင်တူပြီးအဲ့ဒီရည်ကိုနိုင်ငံတကာလိုဇနီးတကြနဲ့စမ်းတက်ဖို့တော့နည်းနည်းလိုနေသေးတယ်ကွာ
။ဆရာဘာဖြစ်လို့စမ်းတက်ဖို့လိုတာပါလဲဆရာ
။ very good question ဘာလို့စမ်းတက်ဖို့လိုလဲဆိုတော့တို့ဗမာကတော့ရိုးရပဲဒီရည်တွင်တူရည်ထွက်လာပြီးတော့ကွာငုံကြည့်လိုက်ပါဇက်တဲ့မငံမှုအရသာပေါ်ပြပြမနေဘူးဆိုရင်ဟာချိုးတယ်ဆိုရင်ဟာကောင်းတယ်ပြီးရရတာပဲကွာတင်းတကယ်တော့ဒီရည်မှာမမြင်နိုင်တဲ့ chemical ကြီးအများကြီးရှိတယ်။ရည်မှာဂုဏ်သတ္တိ၃ခုရှိတယ်။ general properties ဆိုတဲ့အထွေထွေဂုဏ်သတ္တိ chemical properties ဆိုတဲ့ဓာတုဗေဒဆိုင်ရာဂုဏ်သတ္တိ biological properties လို့ခေါ်တယ်။ဇီဝဗေဒဆိုင်ရာဂုဏ်သတ္တိရှိတယ်။အဲ့ဒါတွေကိုသိဖို့လိုတယ်ကွာ။အဓိကချက်က general properties ရဲ့အထွေထွေဘုဒ္ဓဒီရည်ကအယောင်ရှင်အနံ့ရတာရှိလားအဲအယောင်ရှိရင်တော့ဟာမင်းရဲ့ရေရက်နောက်နေတော့ကွာကောင်းမောင်မို့ပါအောင်မတောက်ကြပါနဲ့ဥပတ်ဖြစ်နေမယ်အဲအဲ့တော့ဒါကိုဘာလုပ်မလဲစန့်စင်အောင်ဆည့်ရမှာပေါ့ဒါလို့ဒီနေ့ဒီအနောက်ကဘယ်တော့တိုင်းတာဒီနောက်လေဒီအနောက်တပိတ္တိပေါ့ပါစင်လေးတွေနဲ့ရှိတယ်တတ်မှတ်ထားတယ်အဲ့ဒါဒီတီအောင်တို့ကလိုရမယ်အမမ pH အချင်းကြီးရဘယ်တော့ရှိလဲနော်ဒါဒီစမ်းကြည့်လိုက်မယ် EC ဒီရေပါရေဆိုတာလျှက်စစ်စီးတယ်ကွာအဲ့တော့လျှက်စစ်စီးကင်းဘလောက်ဆိုရင်ကြီးထဲမှာအငန္တဘလောက်ရှိတယ်ဘလောက်ဆိုရင်အငန္တနင်းမယ်တခြားတက်တွေနေတာများတာတွေကိုပညာရှင်တွေကခံမှန်းလို့ရတယ်အဲ့လိုတိုင်းကြည့်လိုက်တာ ਨੇ အဲ့အဲ့အမျိုးလေးတွေလုံးတဲ့ ਨੇ general property မှာ chemical property ကြတော့အခြေခံစမ်းသပ်မှုတွေဖြစ်တယ်တို့တန်ဓာတ်တို့ sodium တို့အငန္တ chloride တို့ဒါတွေကိုအဓိကစမ်းတဲ့ ਨੇ carbonate carbonate တန်ဓာတ်ဘာရင်ဘာဖြစ်မလဲတန်တက်ဒီ 3ppm WHO စတန်ဒတ်ကသတ်မှတ်ထားတို့မြန်မာက 3ppm 1 အထက်ကိုသတ်မှတ်တယ်အဲ့ဒါလေးကြော်သွားရင် 3-4-5 လောက်ရောက်သွားရင်ရေကဝါသွားတာအဲ့ဒီလေများသွားရင်ဝါညစ်ညစ်ဖြစ်သွားတယ်အဲ့ဒီရေနဲ့မင်းသမင်းချက်ကြည့်လိုက်သမင်းကဝါသွားတယ်အဲ့ဒီရေနဲ့ယူနီဇန်တောက်ကြည့်လိုက်ယူနီဇန်မဲသွားဘာလို့လဲတန်တက်နဲ့ဒီရက်အောက်ဆီဂျင်နဲ့တွေ့တဲ့တော့iron oxide ဖြစ်သွားတာကိုအနေကြအဲ့ဒီမှာမှ colloid ဆိုတဲ့အနေလေးတွေပါတယ်ရှင်အနေလေးပါပြန်ကျသွားရောအဲ့ဒီရေဆိုရင်တန်တက်တွေမကဘူး mechanism ကအကူပြောင်းလေးပါတာပြီအဲ့တော့ mechanism ကပါတာကြီးဆိုရင် mechanism ကိုဒါကိုတိပြီဆိုရင်တော့ mechanism ကိုလည်းစမ်းရမယ်ကွယ
်ဆရာဘာဖြစ်လို့ဒီ manganese ဆိုဘာလို့စမ်းဖို့ကတိတ်အရေးကြီးတာပါလဲဆရာ
ဟုတ်ပါတယ်ဗျာ magnesium မင်းကြီးကိုစမ်းမှုဘာလို့ရေးကြည့်လဲဆိုတော့အာယွန်းနဲ့မင်းကြီးကိုတွဲပြီးတော့အဲ့ဒီနှစ်မျိုးစလုံးကသူ့ WHO limited မြားနေတယ်ဆိုရင်သူ့ရဲ့ second action ကဘာလာတတ်လဲဆိုရင်ဒုတိယသူ့ကိုစမ်းတတ်ဖို့တင်တာ arsenic စမ်းတင်တယ်ဘာလို့လဲဆိုတော့ arsenic ဒီသူ့တူတဲ့နေတာနေတယ်သူ့ origin ကတော့ geological formation ပေါ့ဒါမှမဟုတ် arsenic တွေ့ပြီဆိုရင်သူ့နဲ့တွဲပြီးတော့ magnesium နဲ့တွေ့တယ် iron နဲ့တွေ့တယ်အဲ့ဒီမှာ study လုပ်ကြည့်လိုက်ရင် iron နဲ့ magnesium ဒီပုံများတယ်သူတို့ပိုတိအရင်တိရတယ်အဲ့ဒီမှာဆက်ပြီးစမ်းလိုက်ရင်အာရှနစ်ကိုတွေ့လာပြီမင်းကြီးကိုစမ်းလိုက်လို့အဲ့လိုဖြစ်နေဆိုအာရှနစ်ကိုစမ်းပါအဲအာရှနစ်တွေ့ပြီဆိုရင်တော့ဒီကြီးကိုမသုံးပါတော့နဲ့အဲ့တွင်းကိုအဘယ်နှန်းလောက်ရမလဲ
ရေတွင်းကိုမသုံးတော့လုံးဝမသုံးပဲတိတ်ပြရမှာ
လုံးဝမသုံးပဲတိတ်ပြရမယ
်ဟုတ်ကဲ့ပါရေကိုစမ်းတဲ့အထက်ကနီးနောက်တနည်းနောက်ဆုံးတနည်းပေါ့နော်ဇီဝနဲ့ပတ်သက်ပြီးတော့စမ်းတင်နေဆိုတာကိုပြောပြပေးပါ
ဆရာ။ဇီဝဘိုင်ယိုလော်ဂျီကယ်နဲ့စမ်းတင်တာကြတော့ကိုရည်တွင်းတူးတဲ့ရည်တွင်းဒီမိမိအိမ်နဲ့အနီးနားပတ်ဝန်းကျင်အိမ်ရဲ့နောက်ဘွေးဟိုအညကြီးစုံကန်နေမြောင်းနေပါလိမ့်နဲ့နီးနေလား။နောက်တကရည်တွင်းကတွင်းတိမ်ဖြစ်သလား။နောက်တကတွင်းနေရတဲ့အောက်ဖက်မှာရှိတယ်။အဲ့ဒီအညကြီးစုံရဲ့တခြားအိမ်ကအထက်မှာကြာတယ်ဆိုလို့ကိုယ်တန်တရားဖြစ်တယ်ဆိုရင်ခုနဇီဝဗေဒတောင်တိုက်ရိုက်ကြီးစမ်းစရာမလိုပတ်ဆိုင်ကုန်ခံပြီးတော့အဲ့ဒီဟာရဲ့ indication ကဘာကိုစမ်းရမလဲဆိုတော့ nitrogen nitrate ကိုစမ်းရမယ် ammonia ရဲ့ sulfate nitrate ကိုစမ်းလို့သူတို့ဒီเนาะ WHO တတ်မှတ်ထားတဲ့ limit ရဲ့အထက်မှာရှိနေတယ်ဆိုတော့မ biological စမ်းဖို့အတွက်ကို simple ယူရတယ် biological simple ယူရနေwater symbol ယူရနဲ့ chemical water symbol ယူရနဲ့မတူဘူးကွာ biological test လုပ်မယ်ဆိုရင် test ဆိုင်ရာ laboratory ကသူ specialize တက်တက်လုပ်ထားတဲ့ပေါင်းတင်ထားတဲ့ရေနမူနာဘူးတွေနဲ့သူတို့ညွှန်ကြားတဲ့အတိုင်းယူရတယ်ပြီးတော့မှအဲ့ဒါကို test ဆိုင်ရာဆက်တွေ့ထားတဲ့တကွဲကကိုပို့ပြီးတော့စမ်းတက်ရတယ
်ဆက်ဘာပိုးတွေပါလဲဆရာ
အင်တာနဲ့နီးရဲမြောင်းနေကြောင်းနေနဲ့နီးရဲဆိုရင်ဝင်သွားစီမယ်အတိုင်းအောင်အတော်ဝါမျိုးဖြစ်စီမယ်အသေးကိုပြစာမျိုးတဲ့ယောဂမျိုးတွေဖြစ်နိုင်ကြီးရှိတယ
်။ဆိုတော့ဒီမြေအောင်ရေကကျမ်းမာရေးအတွက်လည်းသိအရေးကြီးတယ်ပေါ့နော်ဆရာ
။ဟုတ်ပါရဲ့ဗျာ
။ဇလဘူမိပညာရှင်ဥမြင့်သိန်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးဖို့လိုရဆိုရင်တော့ VOA email လိပ်စာ vermis@voanews.com ကိုရေးသားပေးဖို့နိုင်ပါတယ်များအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်အစ္စရေးဟာမတ်စ်ပွဲအဖြစ်ရည်ညှိနှိုင်းမှုတွေကိုလာမယ့်သတင်းပတ်ထဲပြန်လည်မှဖြစ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတရယဟုယုံကတောက်ချန်နေမှာပြောပါတယ်ဒိုဟာမှာကတ္တနိုင်ငံကညှိနှိုင်းရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့အစ္စရေးထောက်လိုက်ရေးမိုးဆက်အဖွဲ့အခြေခဲဒေးဗစ်ဘာနီယာပြန်ရောက်လာပြီးနောက်မှာအစ္စရေးကအခုလိုသတင်းထုတ်ပြန်တာပါဗြိတိန်နိုင်ငံမှာတော့ Labour Party ကရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲပါတီကောင်းဆောင် Keir Starmer ဟာဗြိတိန်ဝန်ကြီးချုပ်အသစ်ဖြစ်လာပါတယ် Keir Starmer နဲ့သူ့စနီးဖြစ်သူ Victoria တို့ဟာအမှတ်30 Downing Land ဝန်ကြီးချုပ်နေအိမ်ကိုရောက်လာချိန်မှာ Starmer ကသူ့အဆိုရအဖွဲ့အနေနဲ့လူထုယုံကြည်မှုပြန်ရအောင်လုပ်မှာဖြစ်ကြောင်းနဲ့အပြောင်းလဲဖြစ်ဖို့ချက်ချင်းပဲအခုစလှုပ်လှုပ်မယ်လို့ထောက်ခံသူတွေကိုခရီးပေးလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒာမိုဒီကတော့လာမယ့်တနင်္လာနေ့မှာရုရှားနိုင်ငံကိုနှစ်ရက်တာခီးစဉ်သွားရောက်ဖို့ရှိကြောင်းရုရှားဆိုရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။မိုဒီဟာယူကရိန်းကိုဝင်သိမ်းတဲ့ရုရှားလုပ်ရက်ကိုအိန္ဒိယကအပြစ်တင်ရှုတ်ချတာမလို့ပဲငြင်းငြမ်းစွာအဖြေရှာဖို့ပြောဆိုထားတာပါ။2024ခုနှစ်ယူရို2024အမျိုးသားဘောလုံးပြိုင်ပွဲရဲ့ quarter final အဆင့်ပွဲစဉ်ဒီမှာတော့ Spain တင်းက Asian Germany တင်းကို2-0တကူနဲ့နိုင်ရပြီးအကျိုးဘိုလူပွဲကိုတက်တော်ပါတယ်။ Spain ဟာ Portugal penalty အဆုံးဖြတ်နဲ့နိုင်လာတဲ့ပြင်သစ်တင်းနဲ့အကျိုးဘိုလူပွဲမှာတွေ့ဆုံမှာဖြစ်ပါတယ်ညာ။ထိပ်တန်းသတင်းအချင်းတွေကတော့တလောက်ပါပဲ။အခုမနေ့ခင်းအစီအစဉ်ထုတ်လို့ရမှုကကိုစော်မိုးကျော်ဖြစ်ပါတယ်။ရုပ်သံ director ကတော့ James Smith ဖြစ်ပါတယ်။ VOA American အသံကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုစာတွေပေးဖို့ကုဒေသသတင်းထုတ်တွေပေးဖို့လို့ကိုလည်းဖိတ်ခေါ်ပြစီများဒီကနေ့မနေ့အစီအစဉ်တွေကိုတော့ဒီမှာပဲရပ်တန့်ပြစီများပရိသတ်အားလုံးဘေးရန်ကင်းကျန်းမာရှုလန်းကြပါစေကျွန်တော်ညီညာပါခင်ဗျာ